Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဒီဇင်ဘာလ28ရက်အင်္ဂါနေ့ညပိုင်းဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ30နှစ်လိုင်းနိုမီတာ51နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုဗီဒီယိုမြန်မာပိုင်းရဲ့ Facebook နဲ့ YouTube လူမှုကွန်ရက်တွေကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုဖြစ်တဲ့ကျွန်တော်ဇောင်းဝလိုင်းကဆောင်ရွက်ပေးသွားမှာပါ
အနေခတဲ့ကင်းကျင်းကြပါစေကျွန်တော်တမောင်သားမှာဒီကနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးရစေခင်ဗျယူကရိန်းကငြိမ်းချမ်းရေးထိပ်သီးညီလာခံချက်ကိုကုလသမဂ္ဂအတွင်းမှုချုပ်ဦးစီးမှုအောက်မှာနှစ်လအတွင်းမြင်လို့ရတဲ့အကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်ယူကရိန်းသမ္မတနဲ့ဖုန်းပြောနေစဉ်အတွင်းအိန္ဒိယဝန်ကြီးချုပ်ကယူကရိန်းမှာငြိမ်းချမ်းရေးရဖို့အားထုတ်တာတွေကိုထောက်ခံလိုက်တယ်လို့ယူကရိန်းသမ္မတကလည်းသူတင်ပြထားတဲ့ငြိမ်းချမ်းရေးအစီအစဉ်ကိုအကောင့်ထဲပေါ်ရမှာအခုညီပေးဖို့ပြောကြားခဲ့ပါတယ်ဒီကရက်တရမတွေအတွက်အ ਨੇ ဆုံးရိုးရင်းကြဒုက္ခသည်20လောက်ပင်လယ်ပြင်မှာသိဆုပ်ခဲ့တဲ့အကြောင်းဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရုံးကဒီကနေ့ပြောလိုက်တဲ့သတင်းတွေနဲ့တခြားကမ္ဘာသတင်းတွေကိုကိုစော်ဝင်နိုင်တယ်ပဲတင်ပြပေးကြပါပ
ါဒီကနေ့သောတာရှင်တို့နားဆင်ကြရမယ့်သတင်းပိပုတ်ချက်တွေထဲမှာဆိုရင်တော့စစ်ကောင်စီကကင်းပြင်းတဲ့အတွင်းလေကြောင်းကတိုက်ခိုက်မှုတွေဆက်လက်ပြုလုပ်နေပါတယ်
သာသာသာကလေးနဲ့ပုံလာရှိတဲ့အခြေအနေကပါပေါ့နော်ဟုတ်ကဲ့အဲ့ MN35 နဲ့အမီဂရီဘုံကိုဥသာအရာလာသေးရတယ
်စစ်ကောင်စီနဲ့ KNLA PDF ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုဥစွာနှ ಾಸ င်ကြပါမယ်။အဲဒီနောက်မှာတော့ကြာရင်စစ်ကြီးဘက်မှလက်နက်ကြီးတွေပြစ်ခတ်တန်နေကြားနေရတဲ့အကြောင်းဒေသခံတွေကပြောပြကြတာဆီယနာတိန်းနာနေနေနီးပါးရှိလာတဲ့အထိစစ်ကောင်စီပေါ်စန့်ကျင်ဆန္ဒပြပွဲတွေဆက်ရှိနေတဲ့အကြောင်းနဲ့မော်လမြိုင်မြို့မှာရိုးညာတချို့ဖမ်းဆီးခံခဲ့ရတဲ့သတင်းပေးပို့ချက်တွေနှ ಾಸ င်ရပါမယ်။ဒုတိယပိုင်းနိုင်ဝတ်မှာဆိုရင်တော့အပတ်စဉ်ကဏ္ဍဖြစ်တဲ့မန်းညိုညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်နဲ့အတူရခိုင်ပြည်နယ်အတွင်းဆန္ဒရိက္ခာတည်ဆောင်ရေးလုပ်ငန်းတွေအခက်အခဲရှိနေတဲ့အကြောင်းနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာနိုင်ငံတကာသတင်းဆောင်မတော်ဘုတ်တို့ကိုနှ ಾಸ င်ကြပါမယ်။ဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဦးတမောင်တန်းနဲ့ကျွန်တော်ဇော်ဝင်းလိုင်တို့ကတင်ပြပေးကြမှာပါခင်ဗျာ
။ယူကရိန်းကငြိမ်းချမ်းရေးထိပ်သီးညီလာခံချက်ကိုကုလသမဂ္ဂအတွင်းမှုချုပ်ဦးစီးမှုအောက်မှာနှစ်လအတွင်းမြင်လို့ကြောင်းနိုင်ငံခြားရေးဝန်ကြီးကပြောလိုက်တဲ့အချိန်မှာပဲယူကရိန်းမှာဘလောက်ကြာကြာဆက်လက်တိုက်ခိုက်နေမလဲဆိုတာကယူကရိန်းအစိုးရကပဲဆုံးဖြတ်ရမှာဖြစ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးကတုံ့ပြန်လိုက်ပါတယ်ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာက AP သတင်းဌာနနဲ့အင်တာဗျူးမှာတနင်္ဂနွေနေ့တနင်္လာနေ့ကအခုလိုပြောလိုက်တာဖြစ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးကလည်းရုရှားဆိုအပိုင်းသတ်တဲ့တင်ဌာနကိုပြောလိုက်တာဖြစ်ပါတယ်ဒါပေမဲ့ယူကရိန်းနဲ့ရုရှားစကားမပြောခင်မှာတော့ရုရှားဟာစစ်ရာဇဝမှုခုံရုံးကိုအရင်ရင်ဆိုင်ရမှာဖြစ်တယ်လို့ကူလီဘာကပြောပါတယ်ဒီထိပ်သီးညီလာခံကိုရုရှားတက်ရောက်လိုက်မယ်လို့သူမမျှော်လင့်ဘူးလို့လည်းယူကရိန်းနိုင်ငံခြားရေးဝန်ကြီးကဆိုပါတယ်အတိတ်ပဲမဲ့ခုခံနေတာကိုယူကရိန်းကဘယ်ချိန်မှမဆိုအဆုံးသတ်နိုင်ပါတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဖရော့ကတော့တက်စ်တင်ထားတာကိုပြောလိုက်ပါတယ်ရုရှားနိုင်ငံရဲ့တိမ်းတွင်းလိုက်တဲ့နယ်လေးနယ်အပါအဝင်ယူကရိန်းနိုင်ငံကနေရုရှားအပေါ်ချိတ်ချောက်နေတာကိုဖယ်ရှားဖို့ရုရှားကလိုလားပြီးယူကရိန်းနယ်ထဲကစစ်ရင်းတဲ့နာစီတွေကိုဖယ်ရှားလိုတာကိုယူကရိန်းကသိတဲ့အကြောင်းမစ္စတာလက်ဖရော့ကတုံ့ပြန်ပြောကြားလိုက်ပါတယ်။ရုရှားကဒိုနက်လူဟန်စ်ခါဆန်နဲ့ဇပိုရီဇီယာနယ်မြေတွေတိမ်းပိုက်ခဲ့တာကိုနိုင်ငံတကာကလက်မခံခဲ့ကြပါဘူး။တကယ်လို့ရုရှားရဲ့တောင်းဆိုချက်ကိုယူကရိန်းကလက်မခံဘူးဆိုရင်ပြဿနာကိုရုရှားစစ်တပ်ကပဲဆုံးဖြတ်မှာဖြစ်တယ်လို့မစ္စတာလက်ဖရော့ကပြောကြားလိုက်ပါတယ်။ပါဝင်ပတ်သက်တဲ့သူအလုံးကသူ့ကိုကြားဝင်စိတ်ဆက်စေချင်မှတာကုလသမဂ္ဂအတွင်းမှုချုပ်ကညှိနှိုင်းပေးနိုင်ပါလေလို့ကုလသမဂ္ဂတွဲဖက်ပြောရေးဆိုခွင့်ရှိသူ Florencia Soto Nino Martinez ကတနင်္လာနေ့ကပြောကြားလိုက်ပါတယ
်ယူကရိန်းသမ္မတနဲ့ဖုံးပြောစဉ်အတွင်းအိန္ဒိယဝန်ကြီးချုပ်ကယူကရိန်းမှာငြိမ်းချမ်းရေးရဖို့အားထုတ်တာတွေကိုထောက်ခံလိုက်တယ်လို့ယူကရိန်းသမ္မတကလည်းသူတင်ပြထားတဲ့ငြိမ်းချမ်းရေးအစီအစဉ်ကိုအကောင့်ထဲပေါ်ရမှာအကူအညီပေးဖို့ပြောကြားခဲ့ပါတယ် G20စီးပွားအင်အားကြီးနိုင်ငံ20ရဲ့အလဲကျအောက်ခတ်ဖြစ်အိန္ဒိယကဒီဇင်ဘာလ1ရက်နေ့မှာစပြီးတာဝန်ယူလိုက်တာကိုစုမုံကောင်းတောင်းလိုက်ပြီးသူကြေညာခဲ့တဲ့ငြိမ်းချမ်းရေးအစီအစဉ်မှာအိန္ဒိယပါဝင်ပါကိုကျွန်တော်စီးရင်နဲ့ထည့်လို့ရသွားပါပြီလို့သူ့ရဲ့ Twitter လူမှုကွန်ရက်ဆာမျက်နှာမှာသမရဇလင်စကီကရေးသားခဲ့တာပါဒ ပြီးခဲ့တဲ့လအင်ဒိုနီးရှားမှာကျင်းပခဲ့တဲ့ G20 အစည်းအဝေးမှာလည်းသူတင်ပြထားတဲ့အချက်၁၀ချက်ပါငြိမ်းချမ်းရေးအစီအစဉ်ကိုလက်ခံဖို့ယူကရိန်းသမ္မတဇယ်လင်စကီးကပြောကြားခဲ့ပါသေးတယ်။တစ်ဖက်နဲ့တစ်ဖက်ရန်လိုနေကြတာတွေကိုချက်ချင်းရကြဖို့အိန္ဒိယဝန်ကြီးချုပ်မိုဒီကတောင်းဆိုလိုက်ပြီးနှစ်ဖက်ကွဲပြားနေတာတွေကိုညှိနှိုင်းဆွေးနွေးကြကာတန်တပန်ဆက်ဆံရေးပြန်လည်ဆကြဖို့အလေးနဲ့ပြောဆိုခဲ့ကြောင်းအိန္ဒိယအစိုးရကသတင်းထုတ်ပြန်ပါတယ်။ငြိမ်းချမ်းရေးအားထုတ်မှုကိုဘယ်ငြိမ်းချမ်းရေးအားထုတ်မှုမျိုးကိုမဆိုအိန္ဒိယကထောက်ခံပြီးအယက်သားယူကရိန်းပြည်သူတွေအတွက်လူသားချင်းစာနာထောက်ထားရေးအကူအညီဆက်လက်ပေးမှာဖြစ်ကြောင်းယူကရိန်းသမ္မတဇယ်လင်စကီးကပြောခဲ့တယ်လို့ကြေညာချက်ကဆိုပါတယ်။စာနာရေးခံနဲ့စွန့်အင်လုံခြုံရေးဆိုင်ရာပြဿနာတွေအပေါ်ရတမအေးဖြစ်နေကြတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အမြင်တွေပြောဆိုခွင့်ပေးရတာဟာလည်းအိန္ဒိယအလဲကျဥက္ကဋ္ဌကာလမှာဦးစားပေးလုပ်ငန်းတရားဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ်ခင်ဗျာ။
တနင်္လာနေ့ကပဲမြောက်ကိုရီးယားဘက်ကအဝေးထိန်း drone 50တောင်ကိုရီးယားပိုင်နယ်ထဲဝင်လာတာကိုပြစ်မချနိုင်ခဲ့တဲ့အတွက်တောင်ကိုရီးယားစစ်တပ်ကဒီကနေ့တောင်းပန်လိုက်ပြီးပိုပြီးလုံခြုံတဲ့ drone ကာကွယ်ရေးစနစ်ကိုတိစောက်သွားမယ်ကြောင်းဂရိဘေးပြောဆိုလိုက်ပါတယ်။ပိုပြီးအကောင်းတဲ့အစစ်မြစ်လေးချောင်းရံကာကွယ်ရေး steel drone တွေပြန်သုံးမှုတောင်ကိုရီးယားသမ္မတယွန်းဆုကယောကဒီနေ့အင်္ဂါနေ့မှာပြောဆိုပါတယ်။တောင်ကိုရီးယားဘက်ကဂျက်လေယာဉ်တွေရဟတ်ယာဉ်တွေသုံးပြီးပြစ်ချဖို့ကြိုးစားခဲ့ပေမဲ့ဒဇင်းမှပြစ်မချနိုင်ခဲ့တာပါ။အခုလို drone အသေးတွေကိုရှာဖွေပစ်ချနိုင်တဲ့စွမ်းရည်တောင်ကိုရီးယားစစ်တပ်မှာမရှိဘူးလို့အကြီးအကဲစစ်တပ်တာဝန်ရှိသူတဦးကပြောပါတယ်။မနေ့က drone တွေဟာ6နာရီကြာလောက်စက်တိုက်ပြန်တန်းနေတဲ့အတွက်အင်ချိုးလေစိတ်နဲ့ဂင်ပိုလေစိတ်တွေမှာလေရင်ခီးစဉ်တစ်ခုခိတရက်ဆိုင်ထားခဲ့ရပါတယ်။ဒီ drone တွေမှာပဲမြောက်ကိုရီးယားနိုင်ငံအလို့သမားပါတီရဲ့အဓိကအစည်းအဝေးကိုစတင်ကျင်းပတဲ့အကြောင်းမြောက်ကိုရီးယားအစိုးရသတင်းထတာကဒီနေ့ကြေညာလိုက်ပါတယ်။နှစ်သက်မှာအဓိကမူဝါဒတွေကြီးညာလိုက်ရှိတဲ့အစည်းအဝေးခမမှာတနင်္လာနေ့ကစတင်ကျင်းပခဲ့တာဖြစ်ပြီးအလုတ်သွားပါတီစာတမမြောက်ဘုတ်ကော်မတီရဲ့စာတမမြောက်ညနေဆုံးကြီးအစည်းအဝေးလို့မြောက်ကိုရီးယားဆိုးရပိုင် KCNA သတင်းဌာနကကြေညာပါတယ်။အထူးကြရည်တည်နေတဲ့မြောက်ကိုရီးယားနိုင်ငံမှာမစ်ဆိုင်းဒုံးချီတွေတိုက်ချင်းပစ်ပဲဒိန်းသုံးဒုံးတွေကြုံစမှုစမ်းသပ်ပစ်ခတ်နေတဲ့အချိန်မှာပဲနှစ်ကုံမာရက်ဆက်ပါတီနဲ့အစိုးရခေါင်းဆောင်တွေအစည်းအဝေးကျင်းပကြတာဖြစ်ပါတယ
်။ထောင်နာကြခံနေရတဲ့တောင်ကိုရီးယားသမ္မတဟောင်းအီမြွန်ဘတ်ကိုအင်္ဂါနေ့ကလက်ရှိသမ္မတကလူငင်းချတာဝင်ပေးလိုက်ပါတယ်။အကျင့်ပြတ်ချဆမှုနဲ့ထောင်ဒဏ်18နှစ်ကြာထရာကလွတ်မြောက်လာတာဖြစ်ပါတယ်လို့တရားရေးဝန်ကြီးကပြောပါတယ်။သမ္မတဟောင်းအီမြွန်ဘတ်ရဲ့နာမည်ဟာလူငင်းချတာဝင်ပေးလိုက်တဲ့လူ1300ကျော်စင်းရဲမှာပါဝင်လာတာဖြစ်ပါတယ်။အမျိုးသားညီညွတ်ရေးစစ်ရေးတိခန့်ရေးနဲ့ကျင်းကျင်းနာနာစဉ်စားရေးအရာပုံမိုကျပြတ်တဲ့အမျိုးသားစီလုံးညီညွတ်ရေးတောင်းကနေအခုလိုလူငင်းချတာဝင်ပေးလိုက်တာဖြစ်တယ်လို့သမ္မတယွန်းဆွတ်ယိုးနဲ့အစိုးရအဖွဲ့အစည်းအဝေးပြီးတဲ့နောက်တရားရေးဝန်ကြီးဟန်ဒုံဟွန်းကသတင်းတော့တွေကိုပြောပါတယ်အသက်နဲ့ကျန်းမာရေးကြောင့်သမရဟောင်းအီမြွန်ဘတ်ကိုဇွန်လကအကျဉ်းကျနေရကနေယာယီလွတ်ပေးခဲ့ပါသေးတယ်အီမြွန်ဘတ်ဟာ2008ခုနှစ်ကနေ2013ခုနှစ်အထိသမရအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးလက်ဆားမှုနဲ့ထောင်ဒဏ်18နှစ်ကြားခဲ့တာမို့ပုံမှန်အတိုင်းဆိုရင်သူအသက်96နှစ်အရွယ်2036ခုနှစ်မှသာထောင်ကလွတ်မှာပါသူသမရတက်တန်းကာလမှာကမ္ဘာငွေကြေးအကျပ်တဲကာလကိုဖြတ်သန်းခဲ့ပြီး2018ဆောင်းရာသီအိုလံပစ်ကျင်းပခွင့်ရရှိအောင်လဲဆောင်ရွက်ခဲ့သူဖြစ်ပါတယ်ခင်ဗျာ
VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 15.53ညာပိုင်းတိုမီတာ25 kHz 11.83ညာပိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညသတင်းတွေကို VOE ကဆက်လက်ကြေညာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအနည်းဆုံးရိုဝင်ဂျာဒုက္ခသည်20ယောက်လောက်ပင်လယ်ပြင်မှာသေဆုံးခဲ့တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကဒီနေ့ပြောလိုက်ပါတယ်။အိန္ဒိယသမုဒ္ဒရာကိုလေနဲ့ဖြတ်ကူးလာတဲ့ရိုဟင်ဂျာမွတ်စလင်194ယောက်ပါတဲ့လေတစ်စင်းမနေ့ကအင်ဒိုနီးရှားနိုင်ငံအာချေပြည်နယ်ကမ်းခြေကိုလာတင်ပြီးလေပေါ်မှာပါလာတဲ့သူတွေတော်တော်များများရေတက်ခန်းချောက်နွမ်းနယ်နေတာကြောင့်အရေးပေါ်ကူတာကယ်ဆယ်နေရပါတယ်။တခြားဒုက္ခသည်တွေကတော့ပင်လယ်ပြင်ထဲမှာမျောပါသွားတယ်လို့လည်းယုံကြည်ရပါတယ်။အခုအာချေပြည်နယ်ကမ်းခြေကိုလာကတ်တဲ့လေဟာစောစောပိုင်းကပင်လယ်ပြင်ထဲမှာပျောက်ဆုံးသွားတယ်ဆိုပြီးသတင်းထွက်ခဲ့တဲ့လေဖြစ်တဲ့အကြောင်းဒုက္ခသည်တွေကိုကူညီဆောက်ရှောက်ပေးနေတဲ့ Arrogan စီမံချက်အဖွဲ့က Chris Lewell ကပြောပါတယ်။2022ခုနှစ်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကနေပင်လယ်ပြင်ဖြတ်ထွက်ပြေးဖို့ကြိုးစားနေကြတဲ့ရိုဟင်ဂျာတွေအတွက်အဆိုးဝါးဆုံးနှစ်တွေတည်းကတစ်နှစ်ဖြစ်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကမနေ့ကပြောဆိုခဲ့တာပါ။ဒုက္ခသည်တွေဟာသူတို့ကိုရိုဟင်ဂျာအဖြစ်အတိမတ်မပြုတဲ့မြန်မာနိုင်ငံဘက်နေရပ်ကိုပြန်ငွေ့မရသလို ပြည်ချနေတဲ့စခန်းတွေထဲမှာလည်းမနေနိုင်တော့တဲ့အဆုံးလူမောင်းခိုးတွေသွေးဆောင်တဲ့အတိုင်းမလေးရှားနိုင်ငံမှာအလုပ်လုပ်ခွင့်ရဖို့အနေအမြားလာတဲ့ပင်လယ်ပြင်ကိုဖျက်လေရှိကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်ရေးရာတာဝန်ရှိသူတဦးကတော့ဒုက္ခသည်တွေဒီလိုအနေအမြားနဲ့ပင်လယ်ကိုဖျက်ကူးနေလာတွေကိုဟန်တားနိုင်အောင်အတတ်နိုင်ဆုံးလှုပ်ဆောင်နေတဲ့အကြောင်းမနေ့ကရိုက်တ
လေးလားကနေတနည်းအထိတွန်းမြင့်ကြောင်းအင်္ဂါနေ့မှာကြေညာမယ်လို့ဒေသခံမီဒီယာတွေကပြောပါတယ်။အရွယ်ရောက်ပြီးရောက်ကြတဲ့အားလုံးဟာစစ်မှုမထမ်းမနေရပြတ်ထန်းချက်မှာအကျုံးဝင်မှာဖြစ်ပါတယ်။ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကအမျိုးသားလူမျိုးရေးကောင်စီအစည်းအဝေးအပြီးနေ့လယ်3နာရီခွဲမှာခေါ်ဆိုထားတဲ့တင်းနာရှင်းလင်းပွဲမှာကြေညာလိမ့်မယ်လို့ညွှန်လင့်ထားကြောင်းအစိုးရတပိုင်းဗဟိုသတင်းဌာန CNN ကပြောပါတယ်။အခုလိုကာလာတိုးမြင့်တာကိုနောက်လာမှာတရားဝင်ကြေညာဖြစ်ခဲ့ရင်အပြောင်းလဲက2014ခုနှစ်ဇန်နဝါရီလမှာစတင်တက်ရောက်မှာဖြစ်တယ်လို့လဲ CNN ကဆိုပါတယ်။မြို့သားလူမျိုးရေးဆိုင်ရာဖွဲ့စည်းတိစောက်ပုံကိုပြန်လဲချိန်ညှိမဲ့အဆိုပြုချက်တရားကိုစဉ်းစားဖို့ရှိတယ်လို့တမရယုံကပြောခဲ့ပေမဲ့အသေးစိတ်ကိုတော့မပြောဆိုပါဘူး။တရုတ်ပြည်ကကျူးကျော်တိုက်ခိုက်လာတဲ့အနေအထားတနည်းတခြားကြီးမားလာနေတဲ့အတွက်တရုတ်ရဲ့အင်းနီးချင်းနိုင်ငံနေနဲ့အနောက်နိုင်ငံတွေအတွက်စိုးရိမ်စရာဖြစ်လာနေကြတာပါ။ထိုင်ဝမ်လေကြောင်းကာကွယ်ရေးတမဇုံနဲ့တိုက်လေရင်တွေ drone ရင်တွေအပါဝင်တရုတ်လေရင်80စီးကလွန်ခဲ့တဲ့24နာရီတင်ဝင်ရောက်ခဲ့တယ်လို့ထိုင်ဝမ်အစိုးရကတနင်္လာနေ့မှာပြောကြားခဲ့ပါတယ်တရုတ်တို့ဘက်ကတော့အမေရိကန်နဲ့ထိုင်ဝမ်တို့ဘက်ကရန်စားတဲ့လို့ရတဲ့ကြောင့်ထိုင်ဝမ်အနီးမှာထိုးစစ်ဆင်တဲ့လေ့ကျင့်မှုတွေတနင်္လာနေ့ကပြုလုပ်ခဲ့တယ်လို့ပြောပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာ3နှစ်နီးပါးကြာတင်းကျပ်ကန့်သတ်ထားတဲ့ COVID ထိန်းချုပ်ရေးစည်းကမ်းတွေကိုရုတ်သိမ်းတော့မယ်လို့ကြေညာလိုက်ပါတယ်တရုတ်ရဲ့ COVID 6ကင်းစင်ရေး Zero COVID မူကြောင့်စီးပွားရေးရရက်ခိုက်မှုတွေရှိသလိုနိုင်ငံအနှံ့ဆန္ဒပြပွဲတွေလည်းပေါ်ပေါက်လာခဲ့ပြီးတဲ့နောက်အခုလိုထိန်းချုပ်ကန့်သတ်ချက်တွေကိုဖြေလျှော့ပေးလိုက်တာပါကိုဗစ်တချို့ပြန်ဖြစ်နေတဲ့တရုတ်မှာအစောပိုင်းကတော့အစုလိုက်ယောဂါစစ်ဆေးတာအသွားလာပိတ်ဆို့တာစတဲ့ကန့်သတ်ချက်တွေကာလကြာချမှတ်ထားခဲ့တာပါဒါမဲ့ဇန်နဝါရီ6ရက်နေ့ကစလို့တရုတ်နိုင်ငံကိုဝင်ရောက်တဲ့သူတွေတိကျကွာရန်တင်းဝင်စရာမလိုပဲသွားလာနိုင်ပြီဖြစ်ပါတယ်အခုလိုစီးကမ်းတွေဖြေလျှော့ပေးတဲ့အပေါ်အများကကြိုးဆိုခဲ့ကြပါတယ်ခီးသွွားဖို့ပြင်ဆင်သူတွေများလာတာကြောင့်ခီးသွွား website တွေကိုရှာဖွေကြည့်ရှုသူအစားပေါင်း150လောက်ပုံများလာတယ်လို့ visa နဲ့ပတ်သက်တဲ့စုံစမ်းမေးမြန်းတာတွေလည်းဆယ်ဆပုံများလာတယ်လို့နိုင်ငံတော်ပိုင်းမီဒီယာကဖော်ပြပါတယ်ခီးသွွားဖို့စီစဉ်သူတွေကမကာအူဟောင်ကောင်ဂျပန်ထိုင်းနဲ့တောင်ကိုရီးယားခီးစဉ်တွေကိုစိတ်ဝင်စားကြတယ်လို့လည်းခီးသွွားကုမ္ပဏီတွေကပြောကြပါတယ်
အမေရိကန်ပြည်ထောင်စုတဝန်ပြီးခဲ့တဲ့ခရစ်မတ်အလာရဲ့နေ့မှုနဲ့တက်ခတ်ခဲ့တာကြောင့်လူ90နီးပါးတည်ဆုံခဲ့ပါတယ်နိုင်ငံအရှိမြောက်ပိုင်းရဲ့တော်ကြာတက်ခတ်ခဲ့တဲ့နေမွန်တိုင်းတန်ကြောင့်ပြည်내တချို့မှာလျှက်စစ်တာအားပြတ်တောက်နေသလိုသွားရေးလာရေးနှောင့်နှေးနေပါတယ်ပြည်내ကိုယ်ကူမှာအနည်းဆုံးလူ49ယောက်တေဆုံးခဲ့တယ်လို့တရားဝင်ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်ရာစုနှစ်နဲ့နေမွန်တိုင်းလို့ပြောစမှာဖြစ်လောက်အောင်တက်ခတ်ခဲ့တဲ့နေမွန်တိုင်းတန်ကိုခံခဲ့ရတဲ့နယူးယောက်ပြည်내ဟိုတနည်းလာနေကစလို့ဟိုကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေကြပါတယ်နယူးယောက်ဒီနယ်အနောက်ပိုင်းမြို့တချို့မှာတညာတဲ့နှင်းတူလက်မ30ကနေ40လောက်အထိကျခဲ့တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကက်တီဟော့ကူကပြောပါတယ်ခင်ဗျာ
ခရစ်မတ်ကာလအတွင်းဖိလစ်ပိုင်တောင်ပိုင်းမှာမိုးကြီးရေလွှမ်းမှုခဲ့တဲ့အတွက်ကြောင့်တည်ဆုံခဲ့ကြသူဥယျာ73ယောက်အထိရှိသွားပြီဖြစ်တယ်လို့တာဝန်ရှိသူတွေကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်နေ့ကြာမိုးကြီးမှခဲ့တာကြောင့်ခရစ်မတ်ပွဲတော်ပြတ်သွားပြီးတည်ဆုံသူအများစုကရုတ်တရက်ရေလွှမ်းမှုပြီးရင်းနှစ်တည်ဆုံသွားခဲ့ကြတာပါ
နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့ကျွန်တော်ဇဝန်လိုက်တို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ View American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမအဦးဆုံးကရင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေကိုတင်ပြပေးပါမယ်။ကရင်ပြည်နယ်အတွင်းအခုရက်ပိုင်းတွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာပါ။ဒီကနေ့ဒီဇင်ဘာလ28ရက်နေ့အထိရက်အတန်ကြာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပေါ်နေပါတယ်စစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုတော့ View သတင်းတောင်မအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းကမိကသိန်ကုန်းအနီးမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပြီးဒီကနေ့မှလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေရှိနေတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ်
။မိကတိကုန်းကတိမ်မှာရောစကားစကားလေးနဲ့ပုံနာရှိတဲ့အခြေခံကပါပေါ့နော်။ဟုတ်ကဲ့ MN35 နဲ့မိကတိကုန်းကိုဟိုဒါအားလားလာသေးရတယ် 哦，在过边呢，在过边呢，是吧？啊，你啊那不，那走路的是讲我偏比较的，啊，就那些嘞，你啊容易了，在过的去的，他们没对过的，那那几那走哪了？啊，那那几这里啊家伙嘞，今天包几一片嘞，哎，没包过的嘞，那那几的嘞，面对下来，那里别顾啊嘞，哦，不叫们呐，看来这股股票面啊建议面哪嘞？人家在路口了，我那走路不走，人家在底下嘞，在哪嘞？我走路的啊，银行工都拿了我呢，都银行单路银行的不。
第三马拉十朝元那个傻逼，那半泥巴加来起，带玻璃片来的路，谁讲是不搞嘞？碰见带开玻璃家了，第二查了看谁谁漏拉给了吧？各个人有来那个，果然有泥马嘞，比如搞过一大块的包文呢，可能是讲呢，谁讲是在的带玻璃片包边呢？有啊，那个人呢，今年再要打的来洗的，所以各个人提大干的五个不要表白嘞。
这个时间呢，可能是早呢，哎，过来那个在外边嘞，过来不了吧？到家里抓的那个，哎，收这些吧，主要的有这些几年别的。
啊，苦手人带玻璃匠，各个人庙里家人啊，这拉着些酒家里边，公家里多拉都没有拉匠，公司几千亩里来人哪里也罢嘞，公在这抽干了。ये नीला हम आने ताला ने भी मैं लम्बा काउन आ जाओ अखे खेरे शीने ले लो ले प्यार आ रे टाइप वाले जिन्हें नीला जाओ न पे अचार सोने शीने भी मैं ये तो अच्छी जागो राम दिया दी बाबूशिं
मैं ये मात्रे में भी बोल रहा बाकी ना कुछ बिरोगी हम पीने रहेगा ना उठाते ने बोल चुके ပြင်းပြင်းနဲ့ကြာရင်စိတ်ကြည်မြို့နယ်ကတချို့နေရာတွေမှာလက်နေကြီးပြက်ခတ်တန်တွေမကြခဏကြာနေရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။နှစ်ဖက်အပြန်အလှန်တိုက်ပွဲတွေမရှိပေမဲ့စစ်ကောင်စီဘက်ကကြေးရွာတွေရှိရာကိုလက်နေကြီးတွေနဲ့ပြက်ခတ်နေတာလို့ဒေသခံတွေကပြောကြပါတယ်။ဒီအကြောင်းစုံစမ်းမေးမြန်းပေးပို့ထားတဲ့သတင်းကိုတော့ကိုအောင်အောင်ကပြောပြပေးမှာပါခင်ဗျ။
ကျိုင်းစိတ်ကြီးမြို့နယ်အတွင်း KNU ပါဝင်ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့မြမစစ်ကောင်စီဂျာစီရေးတက်မှနေပေမဲ့အပြန်အလှန်တိုက်ပွဲတွေကတော့အခုရက်ပိုင်းငြိမ်သက်နေပါတယ်ဒီအချိန်မှာပဲစစ်ကောင်စီဘက်ကကျိုင်းစိတ်ကြီးမြို့နယ်ခလဲဒဂွန်တိုင်ကျေးရွာအုပ်စုကငင်းချမ်းမြန်ရွာဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေတယ်လို့ဒေသခံတဦးကပြောပါတယ
်မနေ့ကတော့တနက်တန်၄၃လချက်ကြားတယ်လက်နက်ကြီးတန်ပေါ့ဟုတ်ညနေပိုင်း၄နာရီ၃နာရီတည်းတော့ငင်းချမ်းမြန်ဘက်ကပေါ့စီကလက်ရှိကျွန်တော်တို့ဟိုလိုခဲ့တဲ့ခေါင်တော်ကတော့မှဒီ KNU ဘက်ကအသင့်နေထားမှရှိတယ်အခုမတွေ့ဘူးကျွန်တော်တို့ရွာထဲမှာနေမရှိခေါင်တော်ကကျတော့မြောင်းနေမှာနေသူတို့အသင့်နေထားနေရှိတယ်အခုတော့မတွေ့ဘူးဘာမှလည်းမရှိဘူးနဲ့အဲပေါ့အသင့်ကြားတာပေါ့တနက်တန်းကျွန်တော်တို့အာခတ်မှန်းတာကတော့အဲ့ဒီအဘေးကနေပြီးတော့လက်ပစ်တာပေါ့အဘေးကနေပစ်တာတော့မဟုတ်ဘူးပေါ့နော်အဲဘေးကနေလာပြီးတော့လမ်းရှင်းတဲ့နေထားမျိုးမှရှိတယ်ပေါ့အရင်တစ်ခေါက်ကဆိုလို့ရှိရင်လည်းသူတို့အရင်ပစ်ပစ်ပြီးတော့မှသူတို့ဝင်လာတယ်လေ
ဒီဇင်ဘာ26ရက်မနေ့ကပလင်ရွာငင်းချမ်းမြန်ရွာဘက်ကိုစစ်ကောင်စီရဲ့အမြောက်တပ်ကနေလက်နက်ကြီးနဲ့လှမ်းပစ်နေတဲ့အကြောင်းအနီးအနားရွာကနေက VOA ကိုပြောပါရယ်ပြီးခဲ့တဲ့နိုဝင်ဘာ28ရက်နေ့တုန်းကစစ်ကောင်စီတပ်တွေဟာမွန်ပြည်နယ်မုရုံမြို့နယ်နဲ့ကရင်ပြည်နယ်ကြာရင်စည်ကြီးမြို့နယ်နယ်စပ်ဖြစ်တဲ့အဘိခလဲတကွန်တိုင်းလမ်းကနေအင်အားအတော်များများနဲ့စစ်ကြောင်းဆင်းလာပါရယ်မုရုံမြို့နယ်အဘိရွာမှာအခြေစိုက်တဲ့အမြောက်တပ်318တပ်ရင်းကနေလက်နက်ကြီးတွေနဲ့လမ်းရှင်းပစ်ခတ်ပြီးစစ်ကြောင်းတက်လာတာလို့ရွာကနေက VOA ကိုပြောဆိုပါရယ်နောက်ထပ်ဒေသခံတဦးကတော့ချောင်းနှခွတံမြာရွာတွေဘက်မှလည်းညစဉ်လိုလိုပစ်ခတ်တံတွေကြားနေရတယ်လို့ပြောပါရယ
်ကြားရတဲ့ဒီချောင်းနှခွဘက်ကတို့တံမြာတို့အဲ့ချိန်ဆက်ကြီးဘက်ချမ်းမှာတော့ညနိုင်လို့ပဲအထင်ရှားရတယ်လက်နက်ကြီးကလက်နက်ငယ်ဆိုတိုက်မချရဝေးတာဆို
အခုနောက်ပိုင်းကျိုင်းစိတ်ကြီးမျိုးတဝိုက်မှာကြီးကြီးမားမားတိုက်ပွဲတွေမရှိပေမဲ့ရဲစခန်းထွေးအိုယုံစတဲ့စစ်ကောင်စီဌာနဆိုင်ရာရုံးတွေတိုက်ခိုက်ခံရတဲ့အခါစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်နေတယ်လို့ကျိုင်းစိတ်ကြီးမျိုးကတူကပြောရတယ်လက်နက်ကြီးတန်ကြားရတိုင်းဒေသခံတွေဟာအရင်လိုနေဝေးစီကိုမရှောင်ကြတော့ဘဲဘုံခိုကျင်းထဲမှာခိုလုံကြတယ်လို့ပြောပါတယ
်ဘလို့တရားလုံးနဲ့လက်ပြင်းလို့ပြန်ပစ်တယ်အဲ့ဒါပဲစစ်ကောင်စီကသူကတရားပစ်ထောက်တော့ဘောအူကတော့ရဲစခန်းလို့ကြောက်ကြုံလို့ပါလို့တော့ဒုံနဲ့လက်ပြင်းနေတာလားခလားပါဒီလိုပြောမှန်းဆိုအပြင်းနဲ့ဒုံနဲ့လက်ပြင်းတယ်လေပြတော့အဲ့ဒါတက်လည်းပြန်ပြစ်ထောက်တယ်ကပေါင်းလို့မဆောင်ပါဘူးပြစ်တဲ့တစ်ချက်တော့ကျင်းပုံးနေတဲ့ဝင်ရတာပေါ့
ကျိုင်းစိတ်ကြီးမြို့နယ်အတွင်းအခုလိုလက်နေကြီးပစ်ခတ်တန်တွေမကြာမကြာကြားနေရတာကြောင့်ဒေသခံတွေသတိနဲ့သွာလာနေထိုင်နေရတဲ့အကြောင်းပြောဆိုကြပါရယ်လက်တလောလက်နေကြီးပြက်ခတ်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ
က ကောင်းတင်ပြပေးခဲ့တာပါခဏမကြာခင်မှာမော်လမြိုင်မြို့မှာရိုဟင်ဂျာတွေဖမ်းဆီးခံရတဲ့တဲ့င်းကိုတင်ပြပေးသွားဖို့ရှိပါတယ်အခုတော့စစ်တပ်ကအာဏာသိမ်းတဲ့နေ့နေ့နေ့ပါရှိလာတဲ့အထိစစ်ကောင်စီပေါ်ဆန့်ကျင်ဆန္ဒပြပွဲတွေဆက်ရှိနေတဲ့တဲ့င်းကိုပြောပြပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနှစ်နှစ်နီးပါးကြာလာပေမဲ့စကိုင်းတိုင်းအပါအဝင်တချို့နေရာတွေမှာစစ်ကောင်စီကိုလက်မခံဆန္ဒပြမှုတွေရှိနေတော့မှာဆန္ဒပြမှုတွေကိုအကြမ်းဖက်နေနှင်းမှုတွေရှိနေတာကြောင့်မြို့ပြတွေမှာစစ်ကောင်စီကိုလက်မခံမှုဆိုတဲ့ဆန္ဒပြမှုတွေကိုလျို့လျို့ဝဲဝဲလုတ်ကင်နေကြပေမဲ့ဒေသခံကာကွယ်ရေးတပ်တွေကြီးစိုးတဲ့နေရာတွေမှာတော့ဆန္ဒပြမှုတွေကြဲကြဲပြန့်ပြန့်ရှိနေသေးဖြစ်ပါတယ်ဒီအကြောင်းရန်ကုန်ကစုံစမ်းမေးမြန်းထားတာကိုတော့အလိမ္မာကပြောပြပေးပါဦးခင်ဗျာ
စရနာတိန်ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းတာကြောင့်ရန်ကုန်အပါအဝင်မြို့ပြတွေမှာတော့ signature campaign လို့ခေါ်တဲ့စစ်ကောင်စီကိုလက်မခံမှုဆိုတဲ့တင်ကြတဲ့သဘောဆန္ဒပြမှုတွေပဲလုပ်နိုင်ပါတယ်။မကြခင်ကလည်းရန်ကုန်မြို့ပြကလူစီကားတဲ့နေရာတချို့မှာတက်ကြွလှုပ်ရှားသူတချို့ကက်ခွာစာတွေကပ်ပြီးစစ်တပ်ကိုဆန့်ကျင်မှုပြကြပါတယ်။ဒေသခံကာကွယ်ရေးအဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေတွေမှာတော့စစ်တပ်ကအာဏာသိမ်းလို့နှစ်နှစ်နီးပါးကြာပေမဲ့ဒေသခံတွေဟာအလင်းတင့်တယ်လို့ဆက်အာဏာရှင်စန့်ကျင်ရေးဆန္ဒပြမှုတွေလုပ်နေကြတော့မှမြို့ပြနယ်အလံဝေးပေမဲ့ဒီဆန္ဒပြမှုတွေဟာလူလူကစစ်ကောင်စီကိုလက်မခံမှုဆိုတဲ့သဘောထင်ရှားစေတယ်လို့စလင်းကြီးမြို့နယ်စစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲဦးဆောင်သူတဦးဖြစ်တဲ့ကိုလွှမ်းသူကအခုလိုပြောပါတယ်
ဒီမှာဥကြုံမိုးထွန်းကကျွန်တော်တန်မကြီးဖြစ်တယ်ဆိုရဲဒီအဲ့ဒီ issue နဲ့ပေါ့နော်ကျွန်တော်တို့ဒီလှုပ်ရှားခဲ့တယ်ပေါ့နော်ဟိုပြည်တွင်းရေးဆိုပေမဲ့ဒါဟာကျွန်တော်တို့နိုင်ငံတကာကလည်းကျွန်တော်တို့အတီတီကြီးရာကိုကျွန်တော်တို့စောင့်ကြည့်ပြီးတော့မှဟိုဒီကုညီဆောင်ရွက်ပေးမှုဆိုတဲ့အခင်းကျင်းလေးကိုလည်းကျွန်တော်တို့ကဒီလှုပ်ရှားမှုတွေကိုကျွန်တော်တို့ဒီဘန်နာမျိုးစုံနဲ့ဒီဒုတိယလှုပ်ရှားမှုဆောင်ရွက်ခဲ့တဲ့အခါမှာအဲ့ဒီရဲ့အကျိုးရလဒီရတယ်လို့ကျွန်တော်တို့ကမြင်တယ်ပေါ့ဗျာဒါဒါတပိုင်းခုခုနကပြောတဲ့ဒီကျွန်တော်တို့ဒီကုလလုံရေးကောင်စီရဲ့ဒီ resolution ချနိုင်တဲ့အရလည်းကျွန်တော်တို့ဒီဒုတိယလှုပ်ရှားမှုတွေကနေဒီအာနာချင်းတို့လက်မခံဘူးဆန့်ကျင်တော်လန်နဲ့ဆိုရဒီအချိန်ထိနှစ်နှစ်ပြည့်ကံဒီကာလတွေလှုပ်ရှားမှုတွေအားဆန့်ကျင်တည်းရဲ့အရာတွေကလည်းကျွန်တော်တို့ဒီရရှိလာတော့ပေါ့နော်ဒီအဲ့ရအချိုးကပါလေလို့ကျွန်တော်တော့မြင်တယ်ပေါ့လေ
ဆရာနာရှင်ကိုဆန့်ကျင်ကြောင်းမပြနိုင်သူတွေအတွက်နဲ့ဆရာနာရှင်လက်အောက်မှာပုံမှန်သွားလာလှုပ်ရှားနေကြသူတွေအတွက်ဒီဆန္ဒပြမှုတွေဟာမြန်မာနိုင်ငံဟာဆရာနာရှင်လက်အောက်ကမလွတ်မြောက်သေးကြောင်းသတိပေးမှုဖြစ်စေတယ်လို့လည်းကိုလွမ်းသူကပြောပါတယ်
လုံချောင်းမှုတွေကနေပြီးတက်ဆိုင်ရာဒီနိုင်ငံတကာမီဒီယာတွေရောဟောပြီးရင်ဒီပြည်တွင်းမီဒီယာတွေရောကျွန်တော်တို့ကတော့တကယ်ခြားပြနိုင်ကြအဖြစ်အကြောင်းကြောင်းကြောင့်ဟိုဒီဟိုပေါ့ဒီလုံချောင်းလို့ဟိုလုံချောင်းကိုခက်ခဲတဲ့ဒီဒေတာကဒီလိုဆိုခုနကမှပြောလို့အချို့ဒီပုံမှန်ဖြစ်နေတဲ့လူတွေကဟိုဒါကိုမြင်လိုက်ခြားအဖြစ်တစုံတရာပေါ့နော်သူတို့ပုံမှန်ဖြစ်နေတဲ့စုကောငါတို့တိုင်းပြည်ဟာပုံမှန်ဖြစ်နေလေဘူးပေါ့နော်ဒါဟာအာဏာရှင်အောက်မှာရောက်နေတယ်ဆိုတော့ဒါကငါတို့ပြန်ပြီးတော့ဟိုကြောက်ရည်တွေးအေးပြီးတော့အဲ့တိတ်ချိတ်သွားမှုမဖြစ်ချင်ဘူးကိုကျွန်တော်တော့ပြောချင်တယ်ဗျအဲ့လိုမျိုးဆိုတော့ကျွန်တော်အကျိုးတရားမှုကြမယ်လို့ကျွန်တော်တော့ရှိနေတယ်ပေါ့လေနော
်စကိုင်းတိုင်းကလေးမျိုးကဆရာနာရှင်စံကျင်ရေးဆန္ဒပြစစ်ကြောင်းဟာစစ်တပ်အာဏာသိမ်းပြီးချိန်ကစလို့နှစ်နှစ်ပြည့်ကနေဒီကနေ့အထိတရက်မပြတ်ဆရာနာသိမ်းမှုကိုစံကျင်ဆန္ဒပြနေကြတာပါကလေးမျိုးမှာစစ်ကောင်စီကမျိုးနဲ့အနီးတစ်ဝိုက်ကျေးရွာတွေကိုနယ်မြေရှင်းလင်းရေးထိုးစစ်တွေလှုပ်လေရှိပေမဲ့ဒေသခံတွေကတော့နေစင်မပြအခက်ခဲတွေကြားကဆန္ဒပြနေကြသေးပါကလေးမျိုးအမျိုးသမီးတပိတ်ဦးဆောင်သူကတော့ဒီနှစ်နှစ်အတွင်းမှာတော်လန်ရေးဟာမပြီးသေးပေမဲ့တိုးတက်မှုတွေရှိလာနေတယ်လို့ပြောပါဗျာ
များတော့ချင်းခုနောက်ပိုင်းကျွန်တော်တို့မျိုးပေါ်လေးတနေရာပဲဟိုစစ်ကောင်စီပိုင်တာပေါ့နော်ကျန်တဲ့နေရာအကုန်လုံးကတော့ကျမတို့ဒီ PDF ကပေါ့နော်ဒီလက်နက်ကိုင်းတွေကအကုန်လုံးတင်းထားနိုင်တဲ့အခြေအနေပေါ့နော်ဒီမျိုးတော်တနေရာလေးပဲကွက်တယ်ကျမတို့တွားလို့မရတာပေါ့ကျန်တဲ့အကုန်လုံးကျမတို့ဟိုလှုပ်ရှားလို့ရတယ်ဗျာဟုတ်အခုနှစ်နှစ်ကျော်လာတာနဲ့တော်လိုင်းရေးကြားတယ်မပြီးသေးဘူးပေါ့ဗျာတော်လိုင်းရေးမပြီးသေးဘူးဆိုရင်မှဟိုထင်နေတဲ့လူတွေတော်လိုင်းရေးတကယ်လုံးလုံးမပြီးတာတော့ဟုတ်တယ်ဒါပေမဲ့ကျမတို့နှစ်နှစ်ဆိုတဲ့အလျောက်မှာအရင်တော့ဆိုကျမတို့ဒီတွားကျင်တဲ့ဟိုဒီတွားကျင်တဲ့နေရာရွာရွာတွားလို့မရတဲ့နေရာအခုဆိုကိုဖာနဲ့ကိုလွတ်လွတ်လပ်လပ်ရတယ်ရွာပိုင်းနေဆိုလို့ရှင်လေနေတွားနေနိုင်ဘူးအဲ့အဲ့ဒီတရေအစားနည်းနည်းကျမတို့တော်လိုင်းရင်းမှာအောင်နေပြီလို့ပြောလို့ရပါပေါ့နော်ကျမတို့မျိုးပေါ်လေးတနေရာမှာလဲတွားလို့မရတဲ့အနေထားလေ
ဆရာနာတိတ်မှုကြာလာတဲ့အများသခိုင်းတိုင်းကပြည်သူတွေဟာစစ်တံကိုခံကြရပေမဲ့အာနာတိတ်မှုစန့်ကျင်ရေးတွေမှာအရင်ကထက်ပိုပြီးတက်တက်ကြွကြွပါဝင်လာနေကြတယ်လို့ပြောပါတယ်
အာနာသိန်းတော့အထက်ဆိုင်ကိုဆိုးတယ်ဗျာဘာဖြစ်လဲကိုနီတာကိုနိုင်ကြီးအရုပ်ခံထားရတဲ့လူတွေဆိုတော့သူတို့တွေကအရင်ကအာဒီတော်လန်ရေးနဲ့ဒီအာနာသိန်းတော့လုံးဝအာတိခါတာစိတ်ဝင်စားခဲ့တဲ့လူတွေတောင်မှအခုဆိုရင်ကိုနိုင်ခံရတာတွေမတရားတာတွေသူတို့မြင်လက်တွေ့မြင်နေရတာတည်တဲ့ပြည့်အရင်တော့အထက်ပိုပြစ်ကြွတယ်ဗျာကျမတို့ဘာဖြစ်လို့ဆိုတော့ကျမတို့ကဒီလူလူနဲ့အတူတူအများကြီးအတူတူတွားလာနေကြလှုပ်ရှား lepun tadi ni ni jadi tu tu sedih tu malu kau ni ni aja tu 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 malu tu tau macam tu alat yang tu tuan ni balik jauh si kau si ya tu ni deh oh misio deh yuari bukan misio deh yuari macam yang ni ni sekarang ni yuari tu bukan tu tuan ni jauh
sejaya nenye siling ye tu sini tak boleh jauh sekarang ni ada mah oh eh semua cuti ni jaya le sekarang ye juga tu ni bobi tu lah ni balik ပြည်သူကာကွယ်ရေးတပ်PDF တွေဟာဒီဒေတာကျေးရွာတွေကိုအခြေစားပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေရဲဆိုပြီးတော့လည်းမြန်မာစစ်တပ်ကဆွဆွဲပါတယ်။ဒီအရင်နဲ့PDF တွေဟာကျေးရွာနေအိမ်တွေကိုမီးရှို့တယ်လို့လည်းမြန်မာစစ်ကောင်စီကတမ်းပြန်ဆွဆွဲပါတယ်။ဒါပေမဲ့လည်းဒေတာခံတွေကတော့ဒေတာရင်းကျေးရွာတွေကိုမီးရှို့ဖျက်ဆီးသူတွေဟာစစ်ကောင်စီတပ်တွေဖြစ်တယ်လို့အခိုင်အမာပြောဆိုကြပါတယ်ရှင်။
VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ခုဆက်ပြီးတော့မော်လမြိုင်မြို့မှာရိုဟင်ဂျာ25ဦးဖမ်းဆီးခံရတဲ့တဲ့င်းကိုပြောပြပါမယ်။မွန်ပြည်နယ်မော်လမြိုင်မြို့မှာပြီးခဲ့တဲ့ခရစ်စမတ်နေ့ဒီဇင်ဘာ25ရက်နေ့ကရခိုင်ပြည်နယ်ဘက်ကလာတဲ့ရိုဟင်ဂျာအယောက်20ကျော်ဖမ်းဆီးခံခဲ့ရတယ်လို့ရိုဟင်ဂျာအရေးလှုပ်ရှားသူတွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေဟာလူကုန်ကူးသူတွေရဲ့ပြစ်မှတ်ဖြစ်လာနေပေမဲ့ကာကွယ်ပေးနိုင်မှုအားနည်းတယ်လို့လည်းရိုဟင်ဂျာအရေးလှုပ်ရှားနေသူတွေကထောက်ပြကြပါတယ်။ဒီသတင်းရန်ကုန်ကပေးပို့လာတာကိုတော့ကိုငိမ့်ညကပြောပြပေးမှာပါခင်ဗျာ
။ပြီးခဲ့တဲ့ဒီဇင်ဘာလ25ရက်ခရစ်စမတ်နေ့ကမွန်ပြည်နယ်မော်လမြိုင်မြို့လှိုင်ရက်ကွက်အုပ်ဖို့လမ်းကငားတဲ့တိုက်မှာမွတ်စလင်အယောက်20ကျော်ဖမ်းဆီးခံခဲ့ရပါတယ်။ဖမ်းဆီးခံရသူတွေဟာအမျိုးသား73ယောက်နဲ့အမျိုးသမီး71ယောက်ဖြစ်ပါတယ်။လက်ရှိမှာတော့သူတို့ကိုထိန်းသိမ်းစစ်ဆေးနေတယ်လို့ရိုဟင်ဂျာအရေးအခွင့်အရေးပေးနေသူတူက VOA ကိုပြောပါတယ
်။ဟုတ်ပါအမျိုးသားလည်းပါတယ်မိသမီးကများလာပါ့။အဲသူတို့ထွက်လာတာကရတေးတောင်တမီးလားဆိုတဲ့ကြေးရရရှိတယ်။အဲဒီမှာသူတို့ကလူမောင်ကိုပွဲစားတယ်အဲဒီမှာလူစုကြတယ်။သူတို့လာတာကတော့ဟိုအတူတူမောင်းတော့ပူတီတောင်တို့အနေနဲ့ရဲရဲဘက်ကခိုင်နေနေရတယ်ရိုဟင်ဂျာတွေအဲဒီနေရာကိုစုပြီးတော့ပွဲစားတွေခေါ်လာတယ်။သူတို့ဆက်လီပေါ်မှာအဲတက်ဆိုင်ရအော်ဗာကောင်မလေးဒီသူတို့နဲ့ဆိတ်ဆက်ထားတဲ့လူတွေရဲ့လုံခြုံရေးကိုယူပြီးတော့ဆက်လေပေါ်တင်ပြီးတော့သူတို့ဒီဘက်ကိုလာကြတာပေါ့နော်ဒီဘက်ကလာပြီးအယောက်တွေကိုရောက်တယ်သူတို့ဆက်လေတွေကဖမ်းမိတာရှိတယ်တချို့ဆက်လေတွေကဖမ်းမမိတော့သူတို့ကိုလူအုပ်စုခွဲပြီးတော့ပွဲစားတွေအဆက်နဲ့တနေရာခေါ်ထားတယ်အဲ့ဒီကနေကားနဲ့တည်တာပေါ့နော်တွားကျင်တဲ့နေရာကဒီအတူတူပြတော့အဲမလေးရှားတို့နော်ပြီးတော့တချို့တွေကတော့ရန်ကုန်ပေါ့
ရခိုင်ပြည်နယ်အတွင်းမှာရှိတဲ့ရိုင်ဂျာတွေဟာဒေသတွင်းကူးတန်းတွားလာခွင့်မရှိတာမို့လူကုန်ကူးတွေကတဆင့်ရန်ကုန်နဲ့တခြားပြည်ပနိုင်ငံတွေကိုတရားမဝင်ထွက်ခွာဖို့ကြိုးစားကြရမှာအခုလိုမကြာခဏဆိုသလိုဖမ်းဆီးခံကြရပါတယ်။ဒါပေမဲ့လည်းဒုက္ခသည်စခန်းတွေကနေဤမျိုးမျိုးနဲ့ထွက်ခွာသွားလာမှုတွေကရှိနေသေးပဲလို့မွတ်စလင်အတိုင်းဝိုင်းကပြောပါတယ်။ရခိုင်ဒေသတွေမှာသူတို့ကိုခရီးသွားလာခွင့်ပိတ်ပင်တာကန့်သတ်ထားတာတွေကြောင့်လည်းဒါတွေဟာလူကုန်ကူးသူတွေရဲ့မျက်စိကျစရာအခြေအနေတစ်ခုဖြစ်နေတယ်လို့သူတို့ကိုကူညီပေးနေသူတွေကပြောပါတယ်။
လူမောင်ကိုပေးတာတမားတွေကမျက်စိကြကြကဘာမှသာစီအဟန့်တမရှိတဲ့ပုံစံဖြစ်နေတဲ့တဲ့သူတို့ကလွတ်လွတ်လပ်လပ်လုပ်နိုင်ရသွားတဲ့သဘောဖြစ်နေတယ်။ဒီကြောင့်မဖြစ်နေကြောင်းပါနော်။ဒီကြောင့်ကလူမောင်ကိုပေးတာတွေကမျက်စိကြကြဖြစ်တယ်၊စားကွက်လိုဖြစ်နေတယ်၊စပြက်လိုဖြစ်နေတယ်။အဲ့ဒီစပြက်ကအသာစီမရှိတဲ့ပုံစံဖြစ်နေတယ်။အသာစီမရှိတဲ့သဘောကသက်ဆိုင်ရာလူကြီးတာဝန်ယူထားတဲ့လူတွေကဘယ်သူမှအသာစီမလုပ်ကြဘူး။မလုပ်ကြတဲ့တဲ့လွတ်စီရလို့ဝင်ငြိယာဝင်သက်စီတော့သက်ချင်တဲ့တဲ့ပုံစံဖြစ်နေတာပါနော်။ဝင်လို့တော့မရဘူး၊ထွက်တဲ့ပုံစံမျိုးဖြစ်နေတာပါ။အဲ့လိုသဘောတော့ဖြစ်နေတယ်။အဓိကအဲ့ဒါပါပဲ
။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းရန်ကုန်တိုင်းလှေကူးမြို့နယ်ဘာလာကျေးရွာအနီးမှာတေဆုံးနေတဲ့ရိုဟင်ဂျာ73ဦးရဲ့အလောင်းတွေကိုလည်းတွေ့ရှိခဲ့ပါတယ်။သူတို့တွေဟာရခိုင်ပြည်နယ်ဘက်ကနေထွက်ပြေးလာပြီးလူပွဲစားတွေခေါ်ဆောင်လာချိန်အသက်ရှူချက်တေဆုံးခဲ့တာဖြစ်တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်။စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းရန်ကုန်တိုင်း၊ဧရာဝတီတိုင်း၊ပဲခူးတိုင်းနဲ့မကွေးတိုင်းကမြို့နယ်တချို့မှာဖမ်းဆီးခံခဲ့ရတဲ့ရိုဟင်ဂျာ1000နီးပါးရှိပြီဖြစ်တယ်လို့ရိုဟင်ဂျာအရေးလှုပ်ရှားနေသူတွေကပြောပါတယ်စစ်ကောင်စီဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံထားပါဘူးခင်ဗျာ
မော်လမြိုင်မြို့မှာရိုဟင်ဂျာအယောက်20ကျော်ဖမ်းဆီးခံခဲ့ရတဲ့အကြောင်းကိုငင်းချန်းကတင်ပြပေးခဲ့တာပါခင်ဗျာ View American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေတာပါကျွန်တော်တို့အခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နေကြပါခင်ဗျာမကြခင်တိဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍနဲ့အတူသတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းဆောင်မတွေတင်ပြပေးသွားမှာပ
ါ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာက အချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 103တမမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖဲယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။တရာရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မညညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်နဲ့အတူရခိုင်ပြည်နယ်အတွင်းစားနပ်ရိက္ခာတည်ဆောင်ရေးလုပ်ငန်းတွေအခက်အခဲရှိနေတဲ့အကြောင်းနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာနိုင်ငံတကာသတင်းဆောင်ပါတို့ကိုတင်ပြပေးသွားမှာပါ။ပထမဦးဆုံးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြည့်ကြရအောင်ပါ။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ AA လက်နက်ခိုင်အဖွဲ့အကြားအလို့တဘောအပြစ်ခတ်ရဆဲထားတာအချိန်ကာလအားဖြင့်တလားရှိလာပါပြီ။ဒေတာရင်းကုံစီတဲယူခွင့်ကတော့အကန့်အသတ်တွေဆက်ရှိနေပြီးစစ်ဘေးရှောင်နေစီအကူအညီရောက်နိုင်မှုကလည်းကန့်သတ်တာတွေရှိနေတော့မယ်လို့ကူညီရေးအဖွဲ့တွေနဲ့စစ်ဆောင်တာဝန်ခံတွေကပြောကြပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုဝင်းခမောင်ကပြောပြပေးပါပါခင်ဗျာ
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အကြားတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာနှစ်ဖက်ဆွေးနွေးမှုကတဆင့်မြေပြင်မှာပစ်ခတ်တိုက်ခိုက်မှုတွေရက်စဲထားတယ်လို့စစ်ကောင်စီပြောကြရာကပြောဆိုထားပါတယ် AA ဘက်ကလည်းရခိုင်ပြည်သူတွေလက်တလောကြုံနေရတဲ့အခက်အခဲတွေကိုဖြေရှင်းနိုင်ဖို့လူသားချင်းစာနာမှုအရမြန်မာစစ်တပ်နဲ့နှုတ်အားဖြင့်အပြစ်ခတ်ရက်စဲယူထားတယ်လို့ပြောပါတယ်ရခိုင်ပြည်နယ်မှာအခုလိုလက်နက်ကင်ပစ်ခတ်မှုတွေရက်စဲထားတာတလားရှိပြီဖြစ်ပေမဲ့ကုံသွေးကြီးကန့်သက်ချက်တွေဆက်ပြီးရှိနေလို့အခက်ကြုံနေရတယ်လို့နိုင်ငံတကာအဖွဲ့တွေနဲ့ချိတ်ဆက်ပြီးစစ်ဆောင်တွေကိုကူညီပေးနေသူတူကပြောပါတယ
်ပစ်ခတ်ရက်စဲတာကဘယ်လိုပြောမလဲကျွန်တော်မြင်တာကတော့ဟိုတစ်ဖက်ကနိုင်ငံရေးအခြေအနေတွေ့လာလို့ဒလောစင်ရက်လိုက်တာပဲရှိတယ်ငင်းရမ်းတာမဟုတ်ဘူးလေလုံးဝအပြစ်ခဲရက်စဲတာလည်းမဟုတ်ခဏတာဒီနေ့ဖြစ်နေကြတော့ပြောလို့မရဘူးကျွန်တော်တို့ကလေဒါကောင်းနော်အော်တော့လို့ဆိုကျွန်တော်တို့ဘာလဲတွေ့ရလဲဆိုတော့ဦးစီးပေးချောင်းပါနော်စီးပေးချောင်းလေးဆိုစာနာရေးကားတွေကိုစံနေပို့လို့မရဘူးဟိုနော်ခြေဝေါ်တွေပို့လို့မရဘူးက ICRC တောင်မှကျွန်တော် TA ဆိုတာရှိတယ်ကျွန်တော်အဲ့ဒါတွေကိုဒီကိုမရနိုင်ဘူးလေဒါကြောင့်စီးပေးချောင်းတွေရှိတဲ့နေရာတွေမှာဟိုစာနာရေးကားတွေအခက်အခဲတွေ့တော့နောက်တစ်ခုကကျွန်တော်တို့ public ကဒီဆက်မှာကြာတော့ဆိုင်ကပြည်ချင်းနဲ့ကျဲမှာပါတယ်ဆိုတော့ဟိုစားတော့ကိုတွေဖြစ်တဲ့တော့အဲ့ဒီမှာစီးရင်မှုတက်မှုတော့ပို့ပြီးတော့မြင့်တက်လာတာပဲတကယ်ပေါ့နော်
အပြစ်ရက်ဆဲထားတဲ့အချိန်မှာကုံစီတဲဆောင်ကွင်းကနေဆက်ရေးရာဝန်ကြီးရဲ့ခွင့်ပြုချက်ကိုစောင့်ယူနေရတယ်လို့ပြောပါရယ်ကုံစီတဲယူကွင်းကန့်သက်ခံရတာကြောင့်စစ်ချောင်စခန်းတွေမှာရှိနေသူတွေစီအကူအညီရောက်ဖို့ကလည်းခက်ခဲနေပါရယ်စစ်ချောင်ဒုက္ခသည်တွေကိုကူညီပေးနေတဲ့အဖွဲ့အစည်းအပေါ်ကန့်သက်တာမျိုးတွေမလုပ်ဖို့ကြောက်တော်မျိုးနယ်မှာရှိတဲ့စစ်ချောင်စခန်းတစ်ခုရဲ့တာဝန်ခံတဦးကလည်းတောင်းဆိုထားပါရယ
်စစ်ချောင်စခန်းတွေပေါ့နော်ခုလတ်လောအချိန်တွေမှာတော့ဟိုပါအသွားလာနေလဲဟိုပါပေါ့နော်မလို့ချက်ချက်တော်လို့ရတယ်ပေါ့နော်ဒီဖန်ကျတော့လည်းစကောဒီလိုဟိုပေါ့နှစ်ပါးနားလည်မှုနဲ့ပိတ်ကက်ဟိုတော့ရှစ်ဆပြီးတော့ဟိုပေါ့နော်ညင်းချမ်းရဲ့တဘောဆောင်ပြီးရပေါ့နော်ဒီစစ်ဆောင်နေပြည်သူတွေပေါ့နော်ဒီရက်စက်နဲ့ပေါ့နော်သူတို့ရက်စက်နဲ့ဟိုခွင်းရည်တွေဟိုလာလူတဲ့အဖွဲ့စည်းတွေပေါ့နော်စစ်ကောင်စီဘာခါလဲဟိုပေါ့နော်ဒီတားမြစ်တာတော့ဟိုကျွန်တော်ကဘလောက်ဆင်ချင်မှုပေါ့နော်ဒီစစ်ဆောင်တွေကဟိုပေါ့နော်အထောက်ပံ့ရမှာသူတို့ဘဝတွေကဟိုရှစ်ဆတော်လို့ရမယ်ဆိုတော့ဟိုအထောက်ပံ့တယ်ကိုလောလောဆယ်မှာတော့ကျွန်တော်အနေနဲ့ဟိုပါတော့လောလောဆယ်ချက်ဟိုစစ်ကောင်စီဘက်ကလည်းဟိုတားမြစ်တာတော့မဖြစ်စီရဘူးဆက်ပါ့
။ကုံစီကန့်သက်ချက်တွေရှိနေတဲ့အပြင်ကားတွေနဲ့မော်တော်အသွားလာလဲနှဲသွားလို့တဲယူစည်းကပိုပြီးများလာတယ်လို့ပြောပါရယ်။အရင်ကစစ်တွေကနေမြောက်ဦးကိုတက်တောင်းပေးရတဲ့ခီးစိတ်ကအခုဆိုရင်2000လောက်ပေးပြီးသွားနေရတယ်လို့ဆိုပါရယ်။အခြေခံကုံစီတဲဆောင်ခွင့်ကအစခွင့်ပြုချက်ရယူနေရပြီးတော့ဆောင်ဆိုင်ရတဲ့အချိန်ကာလကြာမြင့်တာကလည်းတချို့ကုံစင်းနှုံးတွေတက်ရတဲ့အကြောင်းရင်းဖြစ်တယ်လို့ဒေတာကန်တွေကပြောပါတယ်
။ခိုင်ပြည်တွင်းတွေမှာပေါ့ဒီနေ့တည်းမှာပေါ့နော်။လူကြီးတော်မောင်တော်ကျောက်တော်မြောက်ဦးမင်းပြားပေါ့နော်။အဲ့ဒီ၆မြို့တွေကြာတော့သူကဒီအကုန်လုံးပိတ်ထားတာပေါ့နော်။ဟိုတန်ကအစပေါ့နော်။မျောလို့ရတယ်။တခြားဖြေဝဆောက်လို့ပစ္စည်းပေါ့နော်။ဒီလက်နေပထမဦးခေကနေသုံးပေါ့ဆောက်လို့ပစ္စည်းအဖြစ်သူကကန့်ကတ်ထားတာပေါ့နော်။မျောလို့ရမယ်။ဟိုကာကွယ်ရေးစနစ်မှာရှိတဲ့နေရာရဝန်ကြီးပေါ့နော်။ကျော်ရီချရတယ်ကန့်တက်ထားတာပေါ့နော်တော်လို့လာလို့သူကတော့တော်လို့ရတယ်ဖြစ်စီတွေကတော့အရင်လိုအရင်လုံးကလိုလက်လက်လက်တော်လို့မရပါဘူးခင်ဗျာဖြစ်စီတစ်ခုကအရင်ဆိုရင်ကျွန်တော်တို့ဆိုပါဆိုဟိုဓမ္မီဟောတာတဲ့ဒီစစ်တေကနေနေကိုတင်ထောင်ပဲရှိရတယ်အခု3000လောက်ဖြစ်သွားတယ်ကျွန်တော်တို့ကပြတ်သွားတာလေပို့ဖို့တဲ့ဟိုတော့ခွင့်ပေါ့နော်ပတ်စပို့နဲ့ပါမစ်ဆိုတာရှိ ไอ้กองอะไรนี่ไม่ยานะแต่ว่ามาจริงมาเลยยานะที่เราพูดได้ยานะมอเตอร์รู้การรู้จักเราเลยคือฉันรู้จักเราไม่ยานะ
ပြည့်ရက်ဆဲထားတဲ့ရခိုင်ပြည်နယ်မှာအခုလက်တလောတိုက်ပွဲတွေညှိနေပေမဲ့စစ်ချောင်စခန်းမှာရှိတဲ့ဒုက္ခသည်တွေကတော့သူတို့ရဲ့နေရပ်ကိုပြန်နိုင်ဖို့အစီအစဉ်မရှိကြသေးပါဘူး။နေမီလုံခြုံရေးအခြေအနေကြောင့်ဖြစ်တယ်လို့စားတောက်နေထိုင်ဖို့ခက်ခဲတာကြောင့်လည်းပါတယ်လို့ပြောပါတယ
်။ကိုဝင်ခမောင်တင်ပြပေးခဲ့တာပါခင်ဗျာ။ဗီအမေရိကန်တန်ခအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့တဘာဝပတ်ဝန်းကျင်ဆိုင်ရာနိုင်ငံတကာသတင်းဆောင်မတပုတ်ကိုတင်ပြပါအောင်မယ်။တဘာဝပတ်ဝန်းကျင်ပြောင်းလဲမှုနဲ့ပတ်သက်ပြီး2022ခုနှစ်အတွင်းထင်ရှားတဲ့အဖြစ်အပျက်တွေကိုတင်ပြပေးပါမယ်။တဘာဝကဘာတဝန်းဥတုရာသီပြောင်းလဲဖောက်ပြန်မှုအမျိုးမျိုးနဲ့ရင်ဆိုင်နေရချိန်မှာထိခိုက်ပျက်စီးမှုတွေတိုးလာတာလည်းရှိသလိုတိုးတက်ပြောင်းလဲလာတာလည်းရှိပါတယ်။ဒါပြင်ဥတုရာသီပြောင်းလဲမှုအပြင်တဘာဝပတ်ဝန်းကျင်အပါအဝင်ဇီဝကေဟစနစ်ထိန်းသိမ်းရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအဖွဲ့အစည်းရဲ့ဦးဆောင်မှုနဲ့ရောနိုင်ငံတစ်ခုချင်းစီအလိုက်ဆောင်ရွက်နေတာတွေကိုပါနားလောင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
ကုလသမဂ္ဂကတော့ဥရယာတီပြောင်းလဲမှုဟာဒီကနေ့ကမ္ဘာကြီးရင်ဆိုင်နေရတဲ့အခက်အခဲဆုံးကိစ္စဖြစ်တယ်လို့ပြောပါရယ်။ဆက်ယုံအလုံယုံနဲ့ရင်းမောင်းဆောင်ကထွက်တဲ့ကာဗွန်တန်ငွေတွေကြောင့်ကမ္ဘာအပိုချိန်မြင့်တက်ရာကရေခဲတောင်တွေအကြီးပြိုတာ၊ပင်လယ်ရေမြင့်တက်တာ၊ကမ္ဘာတွေပြိုတာ၊ပြင်ထန်တဲ့ရာသီဥတုတွေပေါပေါလာတာ၊အပူလိုင်းအေးလိုင်းတွေဖြစ်တာ၊ကူးဆဲရောဂါပြန့်နှံ့တာတွေအပြင်ဆိုက်ပျိုးသီးနှံတွေအထွန်းအောင်ကျဆင်းတာတွေဖြစ်လာတယ်လို့ကုလသမဂ္ဂကပြောပါရယ်။ဒါကြောင့်လဲဖလုံအိမ်တန်းငွေတွေအကြီးအကျယ်လျှော့ချနိုင်ရေးကုလသမဂ္ဂရဲ့ဦးဆောင်မှုနဲ့နိုင်ငံဆောင်ဝိုင်းဝန်းလုပ်ကိုင်နေကြပေမဲ့အပူချိန်ကတော့ဆက်ပြီးတော့တက်လာနေသေးပါဆက်မှုထုံကားစကာလာမတိုင်ခင်ကရှိခဲ့တဲ့ကမ္ဘာအပူချိန်နဲ့တက်တမ5ဒီဂရီတိုးမလာရေးပါရီသဘောတူညီချက်နဲ့လုပ်ကိုင်နေကြပေမဲ့တချို့ဒေသတွေမှာအပူချိန်ကတက်တမ7ဒီဂရီတိုးပြီးသွားပါပြီရှေ့ဆက်ဖလုံအိမ်တန်းငွေထုတ်လုပ်မှုတွေတိတိတသားမလျှော့ချနိုင်မှုဆိုရင်တော့တဘာဝဘေးဒဏ်တွေထိမ့်မနိုင်အောင်ဖြစ်လာလိမ့်မယ်လို့သိပ္ပံပညာရှင်တွေကစက်တိုက်သတိပေးနေတာပါဆမ်မိုအင်အားကြီးနိုင်ငံတွေကြောင့်ယာဒီဥတုပူနွေးလာတာဖြစ်ပြီးဖောက်ပြန်မှုဒဏ်ကိုဆင်းရဲတဲ့အတိုင်းမျိုးတွေကခံရတာဖြစ်တယ်လို့ဥတုယာဒီဆိုင်ရာပညာရှင်တွေကထောက်ပြပါရယ်။ဒါကြောင့်လဲယာဒီဥတုဖောက်ပြန်မှုဒဏ်ခံရတဲ့ဆင်းရဲတဲ့နိုင်ငံတွေကိုယော်ကြေးပေးရေးတီးတန့်ရမွေထားမဲ့တမိုင်းဝင်ဆုံးဖြတ်ချက်ကိုအီဂျစ်နိုင်ငံမှာကျင်းပခဲ့တဲ့ဥတုယာဒီညီလက္ခဏာ COP27 ကဆုံးဖြတ်ချက်ချနိုင်ခဲ့ပါရယ်။ဒါပေမဲ့လုံလောက်မှုမရှိသေးဘူးလို့ကုလသမဂ္ဂအကြီးအကဲကသတိပေးပါရယ်
။ But clock is ticking and trust keeps eroding.
ကျမုံငွေအထွက်သဘောတူညီချက်ရခဲ့ကြပေမဲ့ဥဒုယာတီပြောင်းလဲမှုကိုဖြစ်ပေါ်စေတဲ့အဓိကအကြောင်းရင်းကိုဘလို့ဖြေရှင်းကြမလဲဆိုတဲ့သဘောတူညီချက်တော့မရနိုင်သေးပါဘူး။ခုနှစ်ပိုင်းတွင်မှာပဲအော်စတြေးလျတိုက်ကနေအမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာတဝန်းစံချိန်တင်တော်မီကြီးတွေလောင်ကျွမ်းခဲ့တယ်လို့အာဖရိကအရှေ့အလယ်ပိုင်းနဲ့အာရှတိုင်းမှာလည်းစိုက်ပျိုးသီးနှံတွေအထွက်နှုန်းကျဆင်းခဲ့ပါတယ်။အာနာတိကတိုက်မှာလည်းအပူချိန်ကမကြုံစဘူး20ဒီဂရီအထိမြင့်တက်ခဲ့တာပါ။ဥတုရာသီပြောင်းလဲဖောက်ပြန်မှုနဲ့ဆက်ဆက်ပြီးတော့ဟာရီကိန်းမုန်တိုင်းကြီးတွေအပူလိုင်းတွေနဲ့ရေကြီးရေရှမ်းမှုတွေကလည်းတစ်နှစ်ထက်တစ်နှစ်စံချိန်တင်ဆိုးဝါးလာတာကိုတွေ့မြင်နေရပါတယ်။ထိရှားတဲ့ဥပမာတစ်ခုကတော့ပြီးခဲ့တဲ့ဇူလိုင်လလောက်ကပဲပါကစ္စတန်နိုင်ငံမှာပုံမှန်မဟုတ်ပဲမိုးသက်ထန်ပြီးတော့ရေကြီးရေရှမ်းခဲ့တာမှာလူရေ33သန်းထက်မနည်းရေဘေးတင့်ခဲ့ရပြီးတော့အင်ချီသသန်းကျော်ပျက်စီးပြီးစာတင်ကျောင်းတွေ၊ကျမရဲ့အဆောက်အဦတွေနဲ့လန်ဒရာတွေပျက်စီးခဲ့ရတာပါ။ကမ္ဘာတရံစားတာရင်းမြစ်တွေနဲ့ဥတုရာသီအရေးစောင့်ကြည့်လေ့လာနေတဲ့ Washington ခြေဆိုင် World Resources Institute ကဥတုရာသီတန်ခိုင်ရေးလုပ်ငန်းအဖွဲ့ကောင်ဆောင် Rebecca Carter က VOA ကိုအခုလိုပြောပါတယ
် Is indeed much more likely to have occurred because of climate change.
ဥတုရာသီပြောင်းလဲမှုအကျိုးဆက်ကြောင့်ပါကစ္စတန်မှာရေဘေးဖြစ်လာရတာပါ2010ခုနှစ်တုန်းကလူ2000ကျော်သေဆုံးခဲ့ရတဲ့ပါကစ္စတန်ရေဘေးနဲ့တော့အခုဖြစ်ရက်ကမတူပါဘူးအဲ့ဒီတော့ကတော့တစ်ချိန်တည်းမိုးသက်ထန်ရာကနေရေကြီးခဲ့တာမျိုးမဟုတ်ပါဘူးအခုလိုသဘာဝဘေးဒဏ်ဖြစ်တဲ့ရေကြီးရေရှမ်းမှုမျိုးတွေမဖြစ်အောင်ကြိုတင်ကာကွယ်လို့လည်းမရနိုင်ပါဘူးဒါပေမဲ့လည်းရှိထားတဲ့သဘာဝဘေးဒဏ်သတိပေးစနစ်မျိုးတွေမရှိတဲ့အတွက်လောက်ရကန်ရတာပိုးပြီးတော့ခက်ခဲစေပါတယ်အာလီဝါနေသဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်မှုစနစ်တွေကမ္ဘာတဝန်းတိုးချဲ့တက်ဆင်ဖို့ကုလသမဂ္ဂကလည်းအကြံပြုနေပါတယ်နိုင်ငံတော်များများမှအဲ့ဒီလိုစနစ်မျိုးတက်ဆင်ထားမယ်ဆိုရင်ထိထိရောက်ရောက်လုတ်ကင်ဆောင်ရွက်နိုင်မှာပါလူမှုအတိုင်းဝိုင်းတော်များများမှအဲ့ဒီစနစ်တွေရှိဖို့သတိပေးစနစ်နဲ့အကျွမ်းတဝင်ရှိဖို့ဘေးလွတ်ရာရှောင်တိမ်နိုင်တဲ့နည်းလမ်းတွေဖန်တီးဖို့လည်းလိုအပ်ပါတယ
်ခုလိုသဘာဝဘေးဒဏ်တွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေအတွက်ရော့ကျေးရမငွေထားရှိပေမဲ့လို့27ညီလာခံဆုံးဖြတ်ချက်ကိုတော့ loss and damage ပျောက်ပျက်ဆုံးရှုံးမှုအတွဲလို့နာမည်ပေးထားပါတယ်တဟာရော့ကျေးငွေရနိုင်ဖို့နေပေါင်းများစွာတောင်းဆိုလာကြတဲ့ဆင်းရဲတဲ့နိုင်ငံတွေအတွက်တော့အောက်မွေးတရားလည်းဖြစ်ပါတယ်။ ရှင်းနေအာရဗ်စော်ဘွားများပြည်တော်စု UAE မှာကျင်းပမယ်ဥဒုယာတီပြောင်းလဲမှုညီလာခံကြရင်တရားမဝင်ကိစ္စနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုဦးဆောင်သူတွေကဆွေးနွေးကြအောင်ပါခုချိန်မှာဖလုံအိမ်တက်ငွေထပ်မထွက်အောင်လို့ချက်ချင်းရပ်ပြနေမယ်ဆွေးနောင်းကပ္ပအဖိုးချင်းကရှင်းရတယ်မှာဆက်ပြီးတော့မြင့်တက်နေဦးမယ်လို့လည်းဥဒုယာတီအရေးကျွမ်းကျင်သူတွေကပြောပါတယ်ဒါကြောင့်လဲဖလုံအိမ်တက်ငွေထုတ်လို့မို့ကင်းမဲ့ပြန်ပြည့်မြဲစွမ်းရည်နဲ့ထုတ်ယူကြဖို့တက်ဆိုင်ရာအစိုးရဘက်ကအကြီးအကျယ်ရင်းနှီးမြှုပ်နှံဖို့လို့သလိုဈေးကွက်စီးပွားရေးဆိုင်ရာမူဝါဒတွေပြောင်းလဲရေးဆွဲမှာဖြစ်မယ်လို့လည်းပညာရှင်တွေကထောက်ပြပါတယ်ကဘာအရက်ကဥဒုအရာတိအေးတက်ကြွလှူရှားနေကြတဲ့လူငယ်လူရယ်တွေကလည်းသူတို့ရဲ့အနာဂတ်ကိုမဖျက်ဆီးဖို့စကလုံးတွေနဲ့တည်းမဟုတ်ပဲလှူရှားမှုနဲ့တည်တည်ပြဖို့ကဘာကောင်းဆောင်တွေကိုတိုက်တွန်းတောင်းဆိုနေကြတာပါလက်ရှိမှာတော့ကာဗွန်တက်ငွေထွက်တဲ့လုပ်ငန်းတွေအပေါ်ကာဗွန်အခုံးကောက်ယူပြီးတော့ဥဒုအရာတိအေးကင်တွင်နေတဲ့နိုင်ငံပေါင်းက28နိုင်ငံရှိပါတယ်ဥရောပနိုင်ငံအတော်များများနဲ့ကနေဒါ၊စင်ကာပူ၊ဂျပန်၊ယူကရိန်းနဲ့အာဂျင်တီးနားတို့လည်းပါဝင်တယ်လို့2019 ODEC Tax Energy Use အစီအခါသာမှာဖော်ပြပါရယ်ဒါပေမဲ့လည်းကြောက်မရွေးထုတ်လုပ်မှုကဏ္ဍမှာကောက်ယူနေတဲ့ကာဗွန်ခွန်ကနေလို့နေလို့လဲ OECD အစီအခါသာကထောက်ပြပါရယ်ဆွီဒင်နိုင်ငံမှာတော့ကာဗွန်တန်ထွက်ရင်အမေရိကန်ဒေါ်လာ129ဒေါ်လာအခွန်ဆောင်ရသလို1995ခုနှစ်နောက်ပိုင်းကာဗွန်တန်ငွေ25ရာခိုင်နှုန်းလျှော့ချနိုင်ချိန်မှာနိုင်ငံစီးပွားရေးကတော့85ရာခိုင်နှုန်းတိုးတက်လာပါရယ်လွန်ခဲ့တဲ့နှစ်ပေါင်း90အတွင်းကမ္ဘာလူဦးရေတိုးပွားလာတာလူနေအိမ်ခြေတိုးချေတာနဲ့ဆန္ဒရိက္ခာလိုအပ်ချက်တို့ကြောင့်တဘာဝရင်းမြစ်ထုတ်ယူတုံ့ဆွဲမှုတွေတိုးလာပါတယ်။ဒါကြောင့်လဲစီဝကေယဆင်တွေပျက်စီးဆုံးရှုံးလာတာပါ။1990ကနေ2019ခုနှစ်အတွဲမျိုးရုံပြက်ကွယ်သွားတဲ့ကုန်းတွေရင်းနေတဲ့တော်မျိုးစုံကဖျားမြ68ရာခိုင်နှုန်းလောက်ရှိတယ်လို့ကမ္ဘာတော်ရင်သရိုက်ဆိုင်ရမုံငွေအဖွဲ့ WWF ရဲ့အစီအစဉ်ကစားတရားမှာဖော်ပြပါတယ်။အကြောင်းအမျိုးကြောင့်ဇီဝကေယစနစ်ထိခိုက်ပျက်စီးရတာဖြစ်ပေမဲ့တစ်တော်တွေမြေရင်းလွင်ပြင်တွေနဲ့လူမှုရောတွေအပြင်ရွှွန်တော်တွေကိုဆက်ပြိုရဲ့အတွက်ပြုတ်ပြင်အသုံးချနေတာကြောင့်အထူးဖြစ်ရတာလို့လည်းအစိုးရကမှထောက်ပြထားပါတယ်။တော်ရင်သရိဆန်တရားမဝင်မောင်းခိုးရောင်းဝယ်တာကလည်းအရေးကြီးတဲ့အချက်တစ်ခုအဖြစ်ပါဝင်ပါတယ်။2022ခုနှစ်ဒီဇင်ဘာလအထက်မှာတော့တဘာဝပဝန်ကျင်ကမ္ဘာရှားပါသရိဆန်တွေနဲ့ဂေဟစနစ်အတွက်အရေးကြီးလာတဲ့မြင်းနဲ့ရေပြင်းနဲ့နမိတ်30ရာခိုင်နှုန်းကို2030ပြည့်လို့နဲ့မှာဖော်ဆောင်နိုင်ဖို့နိုင်ငံတကာလောက်ကသဘောတူညီလိုက်ကြပါတယ်။ကနေဒါနိုင်ငံမွန်ထရီယယ်မှာကျင်းပတဲ့ဇီဝဂေဟစနစ်ဆိုင်ရာကုလသမဂ္ဂညီလာခံကသမိုင်းဝင်သဘောတူညီမှုတရက်ကိုလက်မှတ်ရေးထိုးလိုက်ကြတာပါ။ဖွံ့ဖြိုးမှုနှိမ့်ကြတဲ့နိုင်ငံတွေအပါအဝင်ကမ္ဘာမြေတုနဲ့ရေတုတွေကာကွယ်ထိန်းနိုင်ရေးထူးခြားလာတဲ့သမိုင်းဝင်သဘောတူညီမှုကိုကုလသမဂ္ဂညီလာခံကရရှိလိုက်တာပါ။COP15 စီဝကေဟဆိုင်ရာကုလသမဂ္ဂညီလက်ခံအဆုံးသတ်တဲ့ဒီဇင်ဘာ19ရက်နေ့မှာပဲအဲ့ဒီလိုသဘောတူညီမှုရလိုက်တာဖြစ်ပါတယ်။ညီလက်ခံဥက္ကရာကအခုလိုကြေညာသွားပါတယ
်။我们这是一个历史性的时刻。今天啊
ကျွန်တော်ရှောက်ခဲ့ကြတဲ့ခရီးရှိကြီးအဆုံးဖြစ်တဲ့ဒီကနေ့ကတော့တမိုင်းဝင်အခါသမယနေ့လည်းဖြစ်ပါတယ်။ကမ္ဘာနေရာအဆုံးမှာအစည်းအဝေးတော်များကျွန်တော်တို့ကျင်းပခဲ့ပါတယ်။ COVID-19 ကပ်ရောဂါအဆိုးဆုံးအခြေမျိုးမှာတော့ကျွန်တော်တို့မယက်မနာလုပ်ခဲ့ကြပါတယ်။နောက်ဆုံးတော့ပန်းနံကိုရောက်လာကြပါပြီ။ကွန်မင်းမွန်ထရီယယ်ကမ္ဘာလုံးဆိုင်ရာဇီဝကေယစနစ်ထိန်းသိမ်းရေးမူပေါင်းနဲ့အတူလုပ်ငန်းတွေကြီးကြပ်ကုကဲမဲ့မူပေါင်းတွေကိုပါချမှတ်လိုက်ကြပါပြီ
။ဒီကနေ့ကမ္ဘာကြီးရင်ဆိုင်နေရတဲ့နောက်ထပ်ပြဿနာတစ်ခုကတော့ပလတ်စတစ်ညင်ညာမှုပါ။လွန်ခဲ့တဲ့အနှစ်90လောက်ကတစ်နှစ်ကိုပလတ်စတစ်တန်ချိန်2တန်းလောက်ထုတ်လုပ်ခဲ့ရက2015ခုနှစ်လောက်မှာတော့တစ်နှစ်ကိုတန်ချိန်419တန်းအထိရောက်လာပါတယ်။ပလင်တမုတ်တရားရဲ့ရောက်လာတဲ့ပလတ်စတစ်အမိုက်တွေဟာနှစ်စဉ်တန်ချိန်14တန်းလောက်ရှိနေပြီးတော့ရင်းနေတဲ့တော်ရီထိခိုက်ပျက်စီးနေရကြောင်းသိပ္ပံကြားနဲ့တခုမှဖော်ပြပါရယ်။တချို့ကတော့ကမ္ဘာကြီးတစ်ခုလုံးပလတ်စတစ်နွန်ထဲနေနေပြီလို့တင်စားပြောဆိုကြတာပါ။နေရာချီကြားမှာပျက်စီးတတ်တဲ့ပလတ်စတစ်အမိုက်ပြဿနာတိထက်ပိုဆိုးမလာအောင်ဝိုင်းဝန်းကာကွယ်ဖို့ကုလသမဂ္ဂရဲ့ဦးဆောင်မှုနဲ့ကြိုးပမ်းနေကြပါပြီ။နွေမာလကွန်မိုင်းကဥရုဂွေးနိုင်ငံမှာကျင်းပခဲ့တဲ့နိုင်ငံကညီနိုင်ဆောင်ရေးကော်မတီ INC ရဲ့ပထမအကြိမ်ညီလာခံမှာတော့ပလတ်စတစ်ကိုဘလို့သုံးနေကြတဲ့လေဘလို့စွန့်ပစ်ကြမလဲဒီပလတ်စတစ်အမိုက်ပြဿနာကိုဘလို့ထိန်းချုပ်ကြမလဲဆိုတာဆွေးနွေးခဲ့ကြပါတယ် INC ပထမအကြိမ်ညီလာခံကို online ကနေတရားခွင်ရခဲ့တဲ့မြန်မာနိုင်ငံကတဘာဝပတ်ဝန်းကျင်အရေးတက်ကြွလှူရှားသူကိုဟင်းချက်ဦးကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါတယ
်ပမာပြည်ကဟိုဒီ process တစ်ခုလုံးမှာတော်တော်နောက်ကျကြနေရပြီဆိုတာကသတိထားရတယ်တိုင်ဝမ်လည်းဟိုကောင်းတယ်ပေါ့တချို့နိုင်ငံတွေဥပမာကျွန်တော်အရှေ့တောင်အာရှဆိုလို့ရှိရင်စင်ကာပူနိုင်ငံမျိုးဆိုသူ့ရဲ့ပညာရေးစနစ်ထဲမှာအစာပလတ်စတစ်ကမကောင်းဘူးပြီးတော့ plastic ဆိုတာကမြန်မာရဲ့ plastic တွေမဟုတ်ဘဲနဲ့များစွာရှိနေတယ်ပြီးတော့ခြေထဲကို plastic တွေကဆုံးပြမှုတွေကဘယ်လိုမျိုးလူတွေကိုထိခိုက်နေလဲဆိုတော့နေရာတွေကိုဆွေးနွေးနေကြပြီဒီအတွက်အနာဂတ်မှာဘယ်လိုမအားလို့တူတကဘာလုံးဘယ်လိုလုပ်ကြမလဲဆိုတော့အရာတွေကိုဆွေးနွေးနေတဲ့အချိန်မှာကျွန်တော်တို့နိုင်ငံက plastic ပြဿနာနဲ့ပတ်သက်လို့ဘယ်သူကတာဝန်ရှိမှန်းတော့ကျွန်တော်တို့မသိရအောင်ဒီ plastic နဲ့ပတ်သက်ပြီးတော့ ကိုယ်နိုင်ငံအတွက်မကောင်းဘူးဆိုတာသိရကိုယ်ပတ်ဝန်းကျင်အတွက်မကောင်းဘူးဆိုတာသိရအဲ့ဒီကဘယ်လိုမျိုးအဲဘသူ့ကိုတော့ပြီးတော့အဟိုကျွန်တော်တို့ဘယ်လိုပါဝင်ရမလဲဆိုတာမေးဖို့တာမှမသိရတဲ့လမ်းစာမရှိဘူးဖြစ်နေတယ်
လာမယ့်2023နဲ့2024ခုနှစ်မှာ INC ညီလာခံတဲ့ချိန်ကျင်းပဖို့ရှိနေပြီးတော့နိုင်ငံအလိုက်နီလန်တစ်ရှာပြီးတီထွင်ကြစားနိုင်ဖို့တိုးတက်မှုတွေကိုပုံမှန်တင်ပြကြဖို့လှုပ်လှပွင့်လင်းစွာလှုပ်ကန်ကြဖို့နဲ့စီးရဲနွမ်းပါတဲ့အတိုင်းမျိုးတွေကိုတော့ငွေကြေးကူညီထောက်ပံ့မှုအပြင်လိုအပ်တဲ့သင်တန်းတွေပေးအပ်ဖို့ကိုလည်း INC ညီလာခံတဲ့ဥလာကြသူတွေကအကြံပြုခဲ့ကြတာပါ2025နှစ်လည်လောက်ကြရင်တော့ပလတ်စတစ်ညဏ်ညမှုတပ်ဖြစ်ရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတိုင်းမဖြစ်မနေလိုက်နာကြရမယ်မူဝါဒတရက်ကိုအပြည့်အစုံချမှတ်ကြမှာဖြစ်ပါတယ်။ဒီကနေ့ကမ္ဘာမှာလက်တွေ့ရင်ဆိုင်နေရတဲ့ကြီးမားတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအခြားပြဿနာတွေကတော့တစ်တော်ပြုံးနေမှု၊လေထုညံ့ညမ်းမှု၊ပင်လယ်ရေမြင့်တက်မှု၊ပင်လယ်ရေအက်ဆစ်ဓာတ်ပေါက်မှု၊ငါးအလွန်ကျွန်းဖတ်မှုတွေပါဝင်ပါတယ်။အခုလိုသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကြောင့်တောက်သုံးရင်နဲ့ဆန္ဒရိက္ခာမလုံလောက်တာမျိုးဖြစ်လာမှာကိုလည်းပညာရှင်တွေကအတော်ကိုစိုးရိမ်နေတာပါ။တကဘာလုံးနဲ့ဆိုင်တဲ့ဒီလိုပြဿနာကြီးတွေကိုလူတအူးချင်းစီအလိုက်အသိအဖွဲအလိုက်လုံနေုံနဲ့မလွန်လောက်တော့တဲ့အတွက်အစိုးရဘိုင်းကထိရောက်တဲ့မူဝါဒတွေချမှတ်ဆောင်ရွက်ဖို့လိုတယ်လို့လည်းပညာရှင်တွေကထောက်ပြနေကြတာဖြစ်ပါတယ်ကျမတောင်းလာပ
ါတဘာဝပတ်ဝန်းကျင်ထင်းသိမ်းမှုနဲ့ပတ်သက်လို့ဒီနေ့တွင်ဖြစ်ပေါ်ခဲ့တာတွေကိုနားလောင်ကစုစည်းတင်ပြပေးခဲ့တာပါခင်ဗျ View American တန်ကအင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့မညညလူရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ပြပေးဖို့အလဲရောက်လာပါပြီခရီးယံဘာသာဝင်နေတဲ့အထွတ်မြတ်ပွဲတော်တစ်ခုဖြစ်တဲ့ခရစ်မတ်ပွဲတော်ဟာကမ္ဘာနေရာဒေသတိုင်းလူလူမှာကျင်းပကြတဲ့ပွဲတော်တစ်ခုဖြစ်ပါတယ်။ဘုရားဘာသာဝင်အများစုနေထိုင်တဲ့ထိုင်းနိုင်ငံဘန်ကောက်မြို့မှာလည်းခရစ်မတ်ပွဲလမ်းတွေကိုကျင်းပနေကြတာပါ။ဒီထက်မှာထိုင်းနိုင်ငံကိုရောက်နေကြတဲ့မြန်မာနိုင်ငံသားတွေလည်းပါဝင်ဆင်နွှဲနေကြပါတယ်။ဒီတစ်ပတ်မညညလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာနားဆင်ကြည့်ကြည့်ကြရမှာပါခင်ဗျာ
Christmas လာရောက်ပြီဆိုရင်ခရစ်ယာန်ဘာသာဝင်တွေရဲ့ထုတ်မြတ်ထားတဲ့ယေရှုခရစ်တော်မွေးနေ့ Christmas ပွဲတော်တွေကိုကမ္ဘာအနှံ့ကျင်းပကြတာပါ။ထိုင်းနိုင်ငံဘန်ကောက်မြို့ရဲ့အချက်ချာကြပြီးလူစီကားတဲ့နေရာတွေမှာလည်း Christmas နဲ့နှစ်တကူပွဲတော်တွေကိုချိတ်ချိတ်တဲ့ကျင်းပကြပါတယ်။မျိုးမြင့်သူနဲ့တငယ်ချင်းတွေကမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုအလဲပတ်ရောက်နေကြသူတွေပါ
ပြောပါတယ်တော်အဲလိုက်တင်တွေကလည်းအစုံပဲမြန်မာပြည်နဲ့နေတော့ကွာဗောဒါမှမြန်မာပြည်လည်းလွမ်းပါတယ်မမြင်ဘူးတာလည်းဟုတ်တယ်မစားဘူးတာလည်းစားရတယ်မမြင်ဘူးတာလည်းမြင်ရတယ်ပြီးတော့စိတ်လည်း relax ဖြစ်တယ်လမ်းဆန်းတယ်တော်တော်ကွာတယ်ဗောနော်နိုင်ငံသားနဲ့အဲ့လိုပြည်တွင်းနဲ့ကြော်လေတော်တော်ကွာတာဗောဟုတ်ကဲ့ဒီအစောနာဟိုမုတ်စီတန်းမှာလေစားခဲ့တယ်တွေ့တည်းများအပင်လေစားရဲလည်းတော်တော်မိုက်တယ်အရင်မဲ့ရှဲပဲဘန်ကောက်လို့နော်မပြောရဘူးအများကြီးပဲအစုံပဲပင်လေစားဆိုလည်းအစုံပဲစားတော့တယ်လည်းတော်တော်ကောင်းတယ်စားလို့လည်းရင်ကောင်းတယ်ဟုတ်ကဲ့
ရီတိုင်းကိုလာလေတဲ့အခိုက်တန့်ပျော်ရွှင်စရာတွေဝဲခြင်းစရာတွေစားခြင်းစရာတွေတွေ့ရမြင်ရကြုံရတဲ့အခါမြမပြည်ကမိသားစုတွေတငယ်ချင်းတွေကိုတတိယမိကြတယ်လို့ဆိုပါတယ်
ဟုတ်ပါဘာဘီယာတင်ငယ်ချင်းလေ
း
အရင်လာလေကြပါလို့ပြီးတော့ဒီမှာလည်းအရန်နဲ့ကြွားတယ်လေပြီးတော့လူနေမှုစင်တန်းလည်းကြွားတယ်ပြီးတော့သူတို့လည်းရောက်စီကျင်တယ်ဘာဖြစ်လို့အောင်ဆိုတော့မထီတွေ့ဘူးတဲ့အရာတွေကိုဒီဘန်ကောက်မှာအများကြီးထီတွေ့လို့ရတယ်အမြင်လဲကျင်ပဲပြီးတော့မစားဘူးတဲ့စားတော့တွေဖက်ရှင်တွေဆိုလို့ရှိရင်လည်းအရန်လန်းတယ်ပေါ့နော်ပြီးတော့ discount ချတဲ့ site တွေလည်းအများကြီးပဲအဲ့တော့ကျော်စီတက်တတနဲ့ဝယ်လို့ရတယ်ပေါ့နော်ဟုတ်ကဲ့
Joy is so together, la 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 la, we deserve the wind and weather, la 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 la
ချူရလွန်ကောင်တက်ကတူနဲ့မိဟီရောတက်ကတူမှာတက်ရောက်နေကြတဲ့ဟင်ခန်းနဲ့ဆူဆူတို့တငယ်ချင်းယောက်ကလည်းဒီခရစ်စမတ်ဇီးပွဲတော်ကိုရောက်လာကြတာပါ
ဒီမှာအဲ့လိုလွလွလပ်လပ်ပြီးလို့ရှိရင်သွားရတော့ကုမိတာကိုလွမ်းတော့ပေါ့ဘုမကျတော့လို့စိတ်ကဒီလိုမပြောရဘူးလေလွလွလပ်မှုရအဲ့တော့ဒီမှာကိုကလည်းဒီမှာရောက်နေတော့ကံကောင်းပြီးရောက်တယ်ဆိုမှဟိုအိမ်နဲ့တူတူလဲရရင်ကိုပြောမှာပေါ့ဟုတ
်လဲတယ်ဆိုတော့လေဒီနေ့တကယ်တမ်းတကယ်ချင်းမွေးနေရှိလို့လာတာပေါ့ဒါပေမဲ့တို့ခေါ့လေပုံမှန်ကတော့ကျောင်းနဲ့အိမ်ပဲဒါပေမဲ့တစ်ခါတလေဒီလိုလဲရတော့လေဟိုပျော်တာတော့ပျော်တာပေါ့နော်ဒါပေမဲ့အဲ့လိုမျိုးဟိုအိမ်အလူတွေတော့လေသတိရပေါ့သူတို့လည်းပဲမတော်ရအောင်ဆိုလေဟုတ် We wish you a merry christmas we wish you a merry christmas we wish you a merry christmas and a happy new year we wish you a merry christmas we wish you a merry christmas we wish you a merry christmas and a happy new year.ပြောစရာသချင်းတန်တွေထိန်းလင်းလှပနေတဲ့မိအောင်စုံတွေကြားမှာရှိနေပေမဲ့လေမြမပြီမာမီးတွေပြက်တာကြောင့်အမောင်ထဲမှာနေနေကြတဲ့မိသားစုတွေအတွက်တော့စိတ်မကောင်းဖြစ်မိတယ်လို့ဆိုကြပါတယ်
ကိုကဖုန်းခေါ်လိုက်တယ်အဆင်မပြေဘူးဒီနေ့ဆိုလို့ရှိရင်လည်းအမေကဘယ်လိုဘယ်လိုဆိုစိတ်မကောင်းပါတော့အဲ့ဆိုပြီးတော့မီးတက်တော့ရန်ကုန်ကအချမ်းမြင့်နေရောပိုဆိုးရယ်ပေါ့တက်လီကမရတော့သူတို့ရနောက်တော့ဆန်စီစေးစားတဲတာတွေအစားဒုက္ခရောက်တာကြားရတော့စိတ်တော့မကောင်းပါတော့စိတ်မကောင်းတာတက်နိုင်ပဲပြင်ကိုတက်နိုင်တဲ့ဘက်ကပဲစိတ်အားလူအားအဲ့လိုပဲတက်နိုင်ပါရှင့်စိတ်မကောင်းတာလွန်ပြီးတော့ဘာမှတော့တိတ်မလုပ်သေးနိုင်ဘူးပေါ့ဟုတ
်ဒီမှာကြတော့လုံးဝ
ဒီမှာကျွန်တော်မီးဆိုလို့ရှိရင်လည်း24 hour လာရတယ်လေနော်လာတယ်ဆိုတော့အဲ့တော့ကျွန်မြန်မာနိုင်ငံကိုလည်းဒီလိုပဲအခုလိုခင်မီတိုးတက်ဖွံ့ဖြိုးပြီးတော့မှ CCC ကတိုက်မြိုက်စွာနဲ့ပေါ့အရင်လိုပဲပြန်လဲပတ်နိုင်အောင်ပေါ့နိုင်ငံခြားသား foreigner tourist တွေလည်းများလာနိုင်တဲ့အခြေအနေမျိုးပေါ့နော်စိတ်ကြလက်ရှားနဲ့အဲ့လိုမျိုးပြန်ဖြစ်စေချင်ပါတယ်လို့ဟုတ်ကဲ့ Oh Christmas tree Oh Christmas tree
မှာရှိနေတဲ့မြန်မာပြည်သားခရီးယံမိသားစုတွေကတော့ Christmas ပွဲတော်ကိုရောက်တဲ့အရက်မှာအစိမ့်လာမပြတ်ကျင်းပကြပါတယ်။ Oh Christmas tree how lovely are the branches.
ဒီလောကကြည့်ဦးခဲ့တင်ဖို့ဖြစ်တော်ရှုဖားဖြစ်တော်ရှုဖားပေါ့နော်ဖားမိနေရာတည်ဖြစ်တဲ့ခါမှာကျွန်တော်တို့ယုံကြည်သူတွေပျော်ရွှင်တယ်လို့တခြားလူမျိုးတွေလည်းအားလုံးပဲပျော်ရွှင်ဖို့ရန်ဖြစ်တဲ့ခါမှာသူများနိုင်ငံမှာဖြစ်စေဘယ်နိုင်ငံဖြစ်စေပေါ့နော်ကျွန်တော်တို့ကတော့ဘုရားသခင်ကလူတိုင်းကိုချစ်တဲ့ဘုရားသခင်ဖြစ်တဲ့ခါမှာလူတိုင်းကိုပျော်ရွှင်ခြင်းနဲ့ရှိနေကျွန်တော်တို့ခရစ်စမတ်ကိုကျင်းပရခြင်းဖြစ်ပါတယ်လို့ဝမ်းစာအတွက်ပေါ့နော်အစီအမံပြတဲ့အခါသူများနိုင်ငံမှာလာရောက်တဲ့အခါမှာဆန်းတဲ့ကမ်းမှာဘာဖြစ်ဖြစ်ခရစ်စမတ်ကိုပေါ့နော်တခေရှုဖာမွေးဖားရရာတည်မှာတည်ဆူရတဲ့အတွက်ဝမ်းသာတယ်လို့တစ်ဖက်မှာလည်းကျွန်တော်တို့မြန်မာပြည်အတွက်ဆိုရင်တော့အခုချိန်မှာဆိုရင်တကယ်ဝမ်းနဲ့ကြည်ကွေးရတဲ့ချိန်ကာလဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်တို့လည်းမြန်မာပြည်မှာပဲနေပြီးမှဒီလိုမျိုးဖြစ်တော်ရဲ့ခရစ်စမတ်တချင်းတွေပေါ့နော်ဆိုချင်းပါတယ်ဒါပေမဲ့နောက်အခွင့်အရေးကောင်းတဲ့အခါမှာကြရင်ကျွန်တော်တို့တည်ဆူချင်တယ်ပေါ့နော်အခုချိန်မှာတော့ကျွန်တော်တို့ဘာဖြစ်ဖြစ်ဝမ်းနဲ့ရတယ်ပေါ့နော်ဒါပေမဲ့ဗမာပြည်သူပြည်သားတွေလည်းတနည်းချင်းချင်းကြရင်တကယ်ပဲကောင်းတဲ့နိုင်ငံတော်ကြီးဖြစ်မယ်ဆိုတော့ကိုကျွန်တော်ယုံကြည်ပါတယ်လို့
ာပြည်သားတွေကတော့ခရစ်မတ်ကာလကျော်လွန်ပြီးတဲ့နောက်မကြမီရပိုင်းအတွင်းမှာပဲနှစ်ဟောင်းကုန်ပြီးကူးပြောင်းတော့မယ့်နှစ်သစ်မှာအမိမြန်မာပြည်ကြီးအေးချမ်းသာယာစီဖို့မျှော်လင့်နေကြစေပါမယ်ရှင်
။အော်အဲ့နှစ်သစ်ကိုစိတ်ထဲမှာဒီမှာနိုင်ငံကြီးလေးပေါ့နော်လောလောဆယ်တော့ခေတ်ကာလမကောင်းဆိုတော့မြန်မြန်အေးချမ်းပါစေပြီးကျတော့တိုင်းပြည်ပြည်သားတွေလည်းဆက်လိုက်ရအားလုံးအဆင်ပြေပါစေပြီးကျတော့အားလုံးပေါ့နော်အဆင်ပြေပါစေလို့ပဲဆုတောင်းပါတယ်ဟုတ်ကဲ့ညီညီကြကြနဲ့ပေါ့နော်ဟုတ်ကဲ့
ဒီမှာလောကဒီမိုင်းချက်အစ်စ်တွေပေါ့နော်ပြီးဒီမိုင်းချက်အရင်ကမပြီးရရရောပြီးကျင်တယ်ပြီးရင်ဒီနှစ်မှာအရင်နှစ်တွေလည်းရှင်းလိုက်ပြောင်းတင်းတွေပဲကြားကျင်တယ်လူသစ်စိတ်သစ်နဲ့အဲ့လိုပေါ့ဟုတ်လောကဒီတက်တာပဲပို့လို့ရှိတယ်ဟုတ်ကဲ့ဟိုင်းဆုတောင်းကျင်လဲဆိုတော့ကျောင်းပြီးဖို့အဓိကပေါ့နော်ဟိုကအကျောင်းအရင်ပြီးကျင်တယ်ပြီးကျင်တယ်ပြီးတော့ဟိုပေါ့ဒီဘက်မှာခဲပြီးအလုံးရရဲဆိုလဲဟိုဖြစ်တာပေါ့နော်အလုံးဆက်လုံးဖြစ်မယ်ပေါ့ဒါပေမဲ့တကယ်ပြီးဟိုမြန်မာနိုင်ငံမှာအဆင်ပြေသွားတယ်ဆိုရင်လည်းမြန်မာနိုင်ငံအပြင်ပြည်နဲ့ပြန်ပြစ်မယ်ပေါ့နော်ဟုတ်
မြန်မာပြည်ကြီးအများဆုံးငင်းချမ်းပြီးမှတကယ်ပဲအဲတူးတက်တဲ့နိုင်ငံဖြစ်ခန့်စီချင်ပါတယ်ပြီးမှဒီစစ်အာဏာရှင်စနစ်ကလည်းအများဆုံးလူမြောက်ချင်ပါတယ်လို့ဒါမှမဟုတ်ကျွန်တော်တို့တကယ်ပဲအရင်တော့ဆိုဗမာပြည်ဆိုရင်ရှိရင်တကယ်နံပါတ်1မှာရှိခဲ့တဲ့နိုင်ငံဖြစ်ပါတယ်ဒီလိုပဲနံပါတ်1နိုင်ငံပြန်ဖြစ်ဖို့ရန်အတွက်အဲဆူတောင်းပေးချင်ပါတယ်ဆိုပြီးမှကျွန်တော်ညှိကုံချစ်ချင်ပါတယ်
မညညိုလင်းစီစဉ်တင်ဆက်တဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုရှုစားနားဆင်ကြကြရတာပါခင်ဗျာ။အင်္ဂါနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ View American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဥတ္တမောင်တန်ကပြောပြပေးမှာပါခင်ဗျာ
။ Ukraine ကထိပ်သီးညီလာခံတရက်ကိုကုလသမဂ္ဂတွေ့မှုချုပ်ဦးစီးမှုအောက်မှာနှစ်လအတွင်းမြင်လို့ကြောင်းနိုင်ငံခြားရေးဝန်ကြီးကပြောလိုက်တဲ့အတော်အတွင်းမှာပဲယူကရိန်းမှာဘလောက်ကြာကြာဆက်လက်တိုက်ခိုက်နေမလဲဆိုတာကယူကရိန်းဆိုတာကပဲစုပ်ဖြတ်မှာဖြစ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးကတုံ့ပြန်လိုက်ပါတယ်။ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာက AB သတင်းဌာနနဲ့အင်တာဗျူးမှာတနင်္လာနေ့ကအခုလိုပြောလိုက်တာဖြစ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးကလည်းရုရှားအစိုးရပိုင်းတပ်သတင်းဌာနကိုပြောလိုက်တာဖြစ်ပါတယ်။ဒါပေမဲ့ယူကရိန်းနဲ့ရုရှားစကားမပြောခင်မှာတော့ရုရှားဟာစစ်ရာဇဝတ်မှုခုံရုံးကိုအရင်ဆန်ရမှာဖြစ်တယ်လို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးကူလီဘာကပြောပါတယ်ယူကရိန်းသမ္မတနဲ့ဖုန်းပြောစဉ်အတွင်းအိန္ဒိယဝန်ကြီးချုပ်ကယူကရိန်းမှာငြိမ်းချမ်းရေးရဖို့အားထုတ်နေတာတွေကိုထောက်ခံလိုက်သလိုယူကရိန်းသမ္မတကလည်းသူတင်ပြထားတဲ့ငြိမ်းချမ်းအစီအစဉ်ကိုအကောင့်ထဲပေါ်ရမှာအိန္ဒိယကအကူအညီပေးဖို့ပြောခဲ့ကြပါတယ်တစ်ဖက်နဲ့တစ်ဖက်ရန်လိုနေကြတာတွေကိုချက်ချင်းရပ်ကြဖို့အိန္ဒိယဝန်ကြီးချုပ်မိုဒီကတောင်းဆိုလိုက်ပြီးတစ်ဖက်ကွဲပြားနေတာတွေကိုညှိနှိုင်းဆွေးနွေးကြတာတန်တမာဆက်ဆံရေးပြန်လည်စကြဖို့အလေးနဲ့ပြောဆိုခဲ့ကြောင်းအိန္ဒိယအစိုးရကခေါင်းဆောင်တယောက်ဖုန်းပြောခဲ့တာနဲ့ပတ်သက်ပြီးသတင်းထုတ်ပြန်ရမှာပြောကြားလိုက်ပါတယ်။ဗိုလိုဒီမာဇယ်လန်စကီကတော့ G20 စီးပွားအင်အားကြီးနိုင်ငံ20ရဲ့အလက်ကျဥက္ကဋ္ဌအဖြစ်အိန္ဒိယကဒီဇင်ဘာ1ရက်ကစပြီးတာဝန်ယူလိုက်တာကိုစုမုံကောင်းတောင်းလိုက်ပြီးသူကြေညာခဲ့တဲ့ငြိမ်းချမ်းရေးအစီအစဉ်မှာအိန္ဒိယပါဝင်မှာကိုစည်းရင်ထည့်လို့ရသွားပါပြီလို့သူ့ရဲ့ Twitter လူမှုစာမျက်နှာမှာရေးထားပါတယ်။တနင်္လာနေ့ကပဲမြောက်ကိုရီးယားကဝေဒင်ဒရုန်း50တောင်ကိုရီးယားပိုင်နယ်ထဲဝင်လာတာကိုအပြစ်မချနိုင်ခဲ့တဲ့အတွက်တောင်ကိုရီးယားစစ်တပ်ကဒီနေ့တောင်းပန်လိုက်ပြီးပို့ပြီးလုံခြုံတဲ့ဒရုန်းကောင်ဝေးစနစ်ကိုတိစောက်သွားမယ်အကြောင်းကြေပေးပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွက်အနည်းဆုံးရိုဟင်ဂျာဒုက္ခသည်20လောက်ပင်လယ်ပြင်မှာသိမ်းဆုံးခဲ့တဲ့အကြောင်းဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကဒီကနေ့ပြောကြားလိုက်ပါတယ်ခင်ဗျာ
။နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဥတ္တမောင်တန်းကပြောပြပေးခဲ့တာပါခင်ဗျာ။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့အလိမ္မာဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ရှောင်းကန်ချန်းနဲ့ PJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းမလိုက်ပါခင်ဗျာ။ VOA American တန်ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုနားဆင်ရှုစားကြကြရတာပါ VOA ကိုကြည့်ရှုနားဆင်ရတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်သောရရှိမန်းနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်တင်ကင်းဝေးပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.